ဒီဘာယုံရဲ့မင်းကြီးစီပဲအခြေခံအခိုင်အမာနဲ့တရားအစဉ်တည်နေတဲ့အန္တမဟုတ်တဲ့သဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနတ္တအလို့သိနေတဲ့အစိတ်တည်းတည်းလို့ဖြစ်နေနော်ဒီတော့ဒီယူပါယုံကိုယူပါယုံအယောင်လို့နှလုံးသွင်းမယ်တိနော်နှစ်ယုံရလို့နှလုံးသွင်းမယ်သုံးအနိစ္စလို့နှလုံးသွင်းမယ်လေးဒုက္ခလို့နှလုံးသွင်းမယ်၅အနတ္တလို့နှလုံးသွင်းမယ်၆အတုပနော်ယူပါယုံရဲ့ရင်းချဆက်စုပ်ပဲသဘောရင်းချဆက်စုပ်ပဲအနတ္တစသည်တို့နဲ့ရောနှုတ်ပြီးဖြစ်နေတဲ့အတွက်နော်ရင်းချဆက်စုပ်ပဲသဘောကိုအာယုံယူပြီးအတုပလို့နှလုံးသွင်းမယ်ဆိုရင်အထာကိုယောနိတော်မနတိကာရလို့ခေါ်ပါတယ်သူယောနိတော်မနတိကာရဖြစ်ခဲ့ရင်နောက်ကဇောတိဒီမဟာကုသိုလ်ဇောတိဖြစ်တယ်နော်အဲဒီတော့ဒီမဟာကုသိုလ်ဇောတိမှာတခါတည်းညံပါရာလည်းရှိတယ်ညံမပါရာလည်းရှိတယ်ပီတိပါရာလည်းရှိတယ်မပါရာလည်းရှိညံပါခဲ့ရင်ပီတိပါခဲ့ရင်သောမနတ္တဝေဒနာစိတ်စိတ်34လုံးရှိတဲ့သောမနော်ညံတော့မပါဘူးတခါတည်းရှုခွင့်တည်းကလေကျမှုအရှင်အဝါတွေကတိတ်အားကောင်းနိုင်ညာဝိပုစ္ဆောတွေနဲ့လဲဝိပဿနာရှိလို့ရတဲ့အကြောင်းအထက်ကများမှဖွင့်ထားပါတယ်နော်ဒါကြတခါတည်းညာဝိပုမဟာကုသိုလ်ဇောတွေဖြင့်ဝိပဿနာဇောတွေလဲစွန့်နိုင်တယ်ဒါကြောင့်ဉာဏ်ပပါတဲ့အပိုင်းနဲ့ရှိတယ်တခါတည်းရှုပါများလာတော့ပီတိမဖြစ်တာလဲရှိဒါကြောင့်ဉာဏ်ပါရာမပါရာပီတိမပါရာမပါရာကိုအကြောင်းပြုပြီးတော့၄ချက်ရှိလို့ရတယ်သုတ္တံတဏ္ဍခါရိကအဋ္ဌင်္ဂါရိကခွဲလိုက်ရင်အရှိချက်ဖြစ်သွားတယ်တဏ္ဍခါရိကအဋ္ဌင်္ဂါရိကအကြောင်းစိတ်စိတ်တည်းအရင်အတွက်ကတော့ကွဲပြားမှုမရှိဘူးမရှိတဲ့အတွက်ဒီခန္ဓာမှာတော့မြတ်တော်အဖြစ်၄ချက်ပင်သင်ပြီးလင်သွားတယ်၄ချက်သင်ပြီးလင်ရင်တဏ္ဍခါရိကသဘောအဋ္ဌင်္ဂါရိကသဘောကတော့ယောဂီပုဂ္ဂိုလ်ကရှုနေရင်းနဲ့သဘောပေါက်လာတတ်ပါတယ်နော်သဘောပေါက်အောင်လည်းရှုပါဆိုပြီးသူတော့တိုက်တွန်းပါတယ်နော်ဒီတော့ဒါအမျိုးအစားက၄မျိုးပဲရူပါယုံကအာယုံယုံပြီးဖြစ်ပေါ်တဲ့နန္ဒရားကြီးကိုသိသိတဲ့အပိုင်းမှာအဲဒီလိုသိသိတဲ့အပိုင်းမှာခொနကသက္ကုဒ္ဒရာဝိသီနဲ့ရူပါယုံကိုဆက်လက်အာယုံယုံနေတဲ့မနောဒ္ဒရာဝိသီတွေအကြောင်းတော့ပြောပြီးပြီနော်အကြောင်းသက္ကုဒ္ဒရာဝိသီကလည်းအကြောင်းလို့သိတယ်အဲဒီဒီမနောဒ္ဒရာဝိသီကလည်းအကြောင်းလို့ပဲသိမယ်ဆိုရင်အဲ့ဒါကတစ်မျိုးပေါ့နော်နောက်တစ်ခုဒီရူပါယုံအကြောင်းကိုယုတ်တရားလို့သိတယ်အဲ့ဒီယုတ်တရားလို့ပြီးတဲ့စိတ်စိတ်တိတ်တိတ်ကြတော့သက္ကုဒ္ဒရာဝိသီစိတ်စိတ်တိတ်တိတ်ကမသိနိုင်ဘူး။ယူပါယုံကိုအကြောင်းအနေနဲ့မျှလောက်တာလည်းသက္ကုဒ္ဒရာဝိသီစိတ်စိတ်တိတ်တိတ်ကသိနိုင်တဲ့အစွမ်းအားရှိတယ်။ဒါကြောင့်ယူပါယုံကိုယုတ်တရားလို့သိနေတဲ့စိတ်စိတ်တိတ်တိတ်ကမနောဒ္ဒရာဝိသီစိတ်စိတ်တိတ်တိတ်ဆိုင်နေ။ဆိုင်နေခြင်းကကြတော့ဒီယူပါယုံကအာယုံယူပြီးယုတ်တရားလို့ရှိပြီးယုတ်တရားလို့သိနေတဲ့စိတ်စိတ်တိတ်ကိုတစ်ဖန်ပြန်ရှုရတယ်။အဲဒီစိတ်တိတ်တိတ်မှလည်းမနောဒရာအပြည့်ဖြစ်နေဆိုရင်တော့မနောဒရာဝဇ္ဇမှာစိတ်တိတ်တိတ်ဆယ်နှလုံးဇောမှာ34ပေါ့ဉာဏ်နဲ့ပါမယ်ပီတိနဲ့ပါမယ်ဆိုနော်အဲဒီဉာဏ်မပါပီတိပါမယ်ဆို32ပီတိပါတဲ့ဉာဏ်မပါဆို32ဉာဏ်ရောပီတိရောမပါရင်32ပေါ့ဒါအပြည့်ဖြစ်သွားလိမ့်နော်ဒရာယုံမှာလည်းထုံနေကြောင်းမယ်ဒါဇောက9ကြိမ်ဒီဘုံရပေါ့ဒရာယုံက2ကြိမ်ရတယ်ဒါရုံနဲ့ကျင်းကြတယ်ဆိုတော့အာယုံကသိချင်းချနေတဲ့အခါကျတော့ယုံနဲ့ဇောတွေက9ကြိမ်မှာယက်တန်သွားပြီမဲ့လို့ဒီဇောယူတဲ့အာယုံကိုဆက်နေယူနေတဲ့စိတ်တွေကဘဝင်မကြဘဲနဲ့ဆက်ပြီးဖြစ်တဲ့အဲဒီဖြစ်နေတဲ့ဝိမံစိတ်တွေကိုတော့ဒါရုံဆိုပြီးတော့ဒီလိုသတ်မှတ်ချက်ပေးထားတယ်နော်အဲဒါမနန္ဒရာဝဇန်ဇော9ကြိမ်ဒါရုံ2ကြိမ်အနေနဲ့ဖြစ်နေတဲ့ဒီနံတရားတွေကိုလည်းအကုန်လုံးသိတဲ့ခဏအတိုင်းမှာဉာဏ်တို့ဖြစ်နေတာကိုမြင်အောင်ကြည့်ရပါတယ်။အဲဒီတော့မနတ္တရဝဇ္ဇမဆိတ်ဆိတ်ဒီစနေလုံးပထမဇောမ34ဒုတိယဇောမ34တတိယဇောမ34စသည်ဖြင့်ခုနန္တရားလေးတွေကိုမြင်အောင်ဆံပြီးသိကြည့်ရတယ်။အဲဒီလိုသိသိနိုင်တဲ့ဇောအားသက္ကုဒ္ဒရဝိသီမှာလည်းရှိပြီနော်။နောက်ကမနတ္တရဝိသီမှာလည်းရှိပြီ။အခုယုတ်တရားလည်းရှိတဲ့အပိုင်းမှာလည်းသိကြည့်ရပြီ။ဒါခါနောက်တစ်ချက်ဒီယူပါယောအယောင်လေးရဲ့ဘဝမနောကြီးကိုသိသိပြီးတော့ပေါ့နော်။ယူပါယုံအယောင်ရဲ့ဖြစ်ပြီးပြနေတဲ့တပတ်ပေါင်းကြတဲ့မြောင်ကြည့်ပြီးအနိစ္စလို့ရှိအနိစ္စလို့နှလုံးသွင်းလိုက်တဲ့ဆုံးဖြတ်ချက်ချလိုက်ဘုံတော်ကအနိစ္စလို့သိနေတဲ့ဇောစိတ်စိတ်တွေကိုတဖန်ပြန်ပြီးတော့ရှုရနော် ဒုက္ခလို့ဒီယူပါရောရောင်ရဖြစ်ခြင်းဖြစ်ခြင်းတန်ကျက်ဖြစ်အမြဲတမ်းပြရှင်းပါနှိမ့်ဆက်ခံရတဲ့သဘောကိုနည်းနည်းမြင်အောင်ကြည့်ပြီးဒုက္ခလို့ဖြစ်တယ်ဒုက္ခလို့သိနေတဲ့စိတ်ထိတ်တွေကိုတစ်ဖန်ပြန်ပြီးတော့ရှုရတယ်တခါဒီယူပါရောအရောင်ရမမြဲစီးပဲအကျင့်ဆက်အခိုင်အမာနှင့်သာရအားဖြင့်တည်နေတဲ့အတ္တမဟုတ်တဲ့သဘောကိုနည်းနည်းမြင်အောင်ကြည့်ပြီးအနတ္တလို့ရှုကြည့်အနတ္တလို့သိနေတဲ့ရှုနေတဲ့စိတ်ထိတ်ကိုတစ်ဖန်ပြန်ရှုရတယ်တခါတည်းယူပါရောအရောင်ရဲ့ရေချာဆက်ဆုပ်ပဲသဘောကိုညာနဲ့မြင်အောင်ကြည့်ပြီးအတုပါလို့ရှုကြည့်အတုပါလို့သိနေတဲ့စိတ်ကလေးတွေကိုတဖန်ပြန်ပြီးတော့ရှုရတယ်အဲ့ဒီတော့အဲ့ဒီဉာဏ်တရားတွေမှာစိတ်ပြန်ခန္ဓာအတိုင်းမှာ34ရှိရင်34 33ရှိလဲ33ပေါ့နော်မနောဒဝကံကြတဲ့16လုံးရှိလဲ16လုံးပေါ့အဲ့ဒီလိုစနစ်တကျအာလုံးသိသိနှမ်းပြီဆိုလို့ရှိရင်တော့သူယောဂီပုဂ္ဂိုလ်ကဘာလုပ်ရလဲသောတပိတိအရူပတမေနမနလက္ခဏိနဧကတောကတောဝဧတံနမန္တိပတ္တတိဘောဓောယောဂဝါစရပုဂ္ဂိုလ်တိသဗ္ဗိတိအရူပတမေထိုအလုံးစုံသောနန္တရားတို့ကိုစိတ်တဲ့ခဏအတိုင်းစိတ်တဲ့ခဏအတိုင်းမှရှင်းပြီးဖြစ်နေတဲ့နန္တရားနော်သဗ္ဗိတိအရူပတမေထိုအလုံးစုံသောနန္တရားတို့ကိုနမနလက္ခဏိနအာယုန်တို့မြတ်တတ်တဲ့နမနလက္ခဏသဘောအဖြင့်ဒီသိစိတ်တွေကကိုယူပါရောအယောင်ကိုရှုတော့ယူပါရောအယောင်ဘက်ကိုအလုံးရောက်ကန်းဆိုင်နေကြဟောဒီလောကဇံပိုင်းကြတော့အာနာပါနပရိဘာကနမိတ်ကိုအာယုယူပြီးရှုနေတော့ဒီသိစိတ်တွေကအာနာပါနပရိဘာကနမိတ်ဘက်ကိုရောက်ကန်းနေတယ်အတေးနဲ့အတန်ကိုရှုမယ်ဆိုရင်အတန်ဘက်ဒီလောကညှောက်သွားလိမ့်အနံ့ကိုရှုတော့အနံ့ဘက်ညှောက်သွားမယ်အရတာကိုရှုတော့အရတာဘက်ညှောက်သွားကြထိုးထိုးရှုပွားရအာယုံဘက်တော့ညှောက်ကန်းဆိုင်နေတဲ့သဘောကိုအာယုံယူပြီးတော့မှဘာလုပ်ရမလဲ။သောထုံယောဂဝဲစရယဟန်တော်သည်သဗ္ဗိတိအရူပဓမ္မေထောလုံးစုံသောနန္တရားတို့ကိုနမနလက္ခဏေနအာယုံတို့ညွတ်ကင်းဆိုင်တတ်တဲ့နမနလက္ခဏာသဘောအဖြင့်ဤကတော်ကတဝံတဘုံတစုတည်ပြု၍ဤတဏ္ဏမတိဤကနန္တရားဟူ၍ပတ္တတိရှု၏။ဤကနန္တရားလို့ရှုရအဲ့ဒီအပိုင်းမှာဦးဇင်းတို့ဟောရုပ်ပိုင်းတို့ကတော့ယုတ်ကနအကြောင်းကြီးတွေပြောခဲ့ပါတယ်နော်နာမိုင်းမှာလည်းနံကနအကြောင်းဆက်ပြောဖို့တော့လိုတယ်ဒီလိုဘက်ကြောင့်ရှုနေရတယ်ဆိုတဲ့အပိုင်းသဘောပေါက်နော်လက္ခဏာရဲ့၃ဌာန်စုံအောင်ရှုမှမဉ္ဇဉ်ဖုန်ဉ္ဇဉ်ဆိုင်နိုင်တဲ့အကြောင်းကိုတော့ဝိသုတိမေအတ္တကရသံမြေနာ301မှာအတိအကျညွှန်ကြားထားပါတယ်နော်ညွှန်ကြားထားတာအဲ့ဒီလက္ခဏာရဲ့၃ဌာန်ထဲမှာအနတ္တလက္ခဏာတစ်ခုပါဝင်နေတယ်အနိစ္စလက္ခဏာတင်ပြီးလဲရှိရမယ်ဒီသင်္ခါရတရားတွေဒုက္ခဒိသသမုဒိယဒိသအမြင်ရတဲ့သင်္ခါရတရားတွေကိုအနိစ္စလို့လဲတင်ပြီးလက္ခဏာတင်ပြီးရှိရမယ်ဒုက္ခလို့လဲတင်ရှိရမယ်အနတ္တလို့လဲတင်ပြီးတော့ရှိရမယ်လက္ခဏာရဲ့သုံးဌာန်လို့တင်ပြီးရှုနိုင်မှမဉ္ဇဉ်ဖုန်ညာဆိုင်လက္ခဏာတစ်ခုနဲ့ရှုနေရုံနဲ့မဉ္ဇဉ်ဖုန်ညာမဆိုင်ဘူးဒါကသင်္ခါရမျိုးဆိုတာဒီသုံးဌာန်မှာခဏခဏပြောနေပါတယ်နော်အဲဒီတော့လက္ခဏာရဲ့သုံးဌာန်ထဲမှာအနတ္တလက္ခဏာလဲပြောတော့ဒီအနတ္တဉာဏ်အမြင်ဒီဘယ်ခါမှပေါ်လာနိုင်တယ်လို့ဒီလိုမေးစရာရှိနော်နာနာဓာတုယောဝိနိဘုဇိတဝါခဏဝိနိဘောဘိကတိအနန္တလက္ခဏယထာဝသရတတောဥပ္ပသတိသမောဟဝိနောတိအထကရသမေနာ49မှာဖွင့်ထားပါတယ်နော်နာနာဓာတုယောအတိတိသောယုတ်ကနန္ဒတောကိုဝိနိဘုဇိတဝါတလုံးစီတလုံးစီဉာဏ်ဖြင့်ခွဲခြားစိတ်ချ၍ခဏဝိနိဘောဘိယုတ်သောယုတ်ခေနန္ဒုံနံခေကိုဖြုတ်ခွဲဖြစ်စည်းခြင်းကိုကတိပြုလုပ်နိုင်ခဲ့သည်ရှိသောအနန္တလက္ခဏာအနတ္တလက္ခဏာသည်ယသဝသရတတောဟုံမန်းတိုင်းသောမိမိရဲ့သဘောလက္ခဏာအဖြစ်ဥပ္ပထတိယောဂဝဆရာပုဂ္ဂိုလ်ရဲ့အတိညာနဲ့သင်ကြားစွာတည်လာပေ၏အနတ္တဉာဏ်အမြင်ဘယ်ခါမှပေါ်မလဲလို့မေးတော့ယုတ်သောယုတ်ခေနန္ဒုံနံခေတွေကိုဉာဏ်နဲ့တစ်လုံးစီတစ်လုံးစီခွဲခြားစိတ်ဖြာပြီးတော့ယုံသောယုတ်ခဲနံသောနံခဲတွေကိုဖြိုခွဲဖြည့်စည်ပြီးရှုဘသုံးသနံခဲရင်တဲ့အနတ္တဉာဏ်အမြင်ဟုတ်တိုင်းမှန်စွာပေါ်မယ်ဒီလိုဖွင့်ဆိုထားတယ်နော်ဒီတော့ယုတ်ပိုင်းမှာအတုံးအခက်ကမန္တတိကဏအစဉ်အတန်အတုံးအခက်ကတခုသမုဟကဏအပေါင်းအစုအတုံးအခက်ကတခုကိစ္စကဏကိစ္စလုံငန်းအတုံးအခက်ကတခုဆိုပြီးယုတ်ပိုင်းမှာကဏဘယ်နှမျိုးရှိလဲ၃မျိုးယုတ်ပိုင်းမှာအာရမဏကဏတော့မရှိဘူးနော်ခဏခဏတော့ပြောနေတယ်။မန္တတိကဏဆိုတာကတော့ခဏက သကုဒ္ဒနကကလဘေဆိုကြဘာလို့မျက်စီမှာပြီးတယ်လိုက်ရင်ဒီကလမှာရှိနေတဲ့ဒေသဒတိနောက်ထပ်ယုတ်ကလတစ်ခုကိုအတိအကျဖြစ်စေနိုင်တဲ့ဆောင်းအားရှိ၄၅ခြင်းလောက်အထိယုတ်ကလအမှုန်လေးတွေကိုဖြစ်စေနိုင်တယ်အဲ့ဒီ၄၅ခြင်းလောက်ဖြစ်သွားတဲ့ဒီယုတ်ကလအမှုန်လေးတွေကိုအစဉ်အတန်းတစ်ခုအဖြစ်နဲ့မြင်နေတယ်တမုန်စီတမုန်စီခွဲခြားစိတ်ဖြာပြီးကလတ်တစ်ခုစီတစ်ခုစီခွဲခြားစိတ်ဖြာပြီးမမြင်ဘူးဆိုရင်တန်တတိဖုံးတယ်တန်တတိအတုံးဖဲဖုံးတယ်တန်တတိကနအဖုံးတယ်လို့ခွဲရအလားတူပဲဒီသကုတ္တကကလမှာရှိနေတဲ့ဩဇာကအာဟာရကဩဇာဤအဘိထောက်ပါမှုအကူအညီကိုရရှိခဲ့ရင်နော်အာဟာရကဩဇာဤအဘိထောက်ပါမှုအကူအညီကိုရရှိခဲ့မယ်ဆိုရင်နောက်ထပ်ယုတ်ကလအတိအတိကိုထပ်ပြီး၄၅ခြင်းတော့ဖြစ်စီနိုင်တဲ့စွမ်းအားရှိတယ်ဒါတဩဇာကြောင့်ဖြစ်သွားတဲ့ယုတ်အစဉ်အတန်းတစ်ခုပဲအဲ့ဒီ၄၅ခြင်းတော့ဖြစ်သွားတဲ့ယုတ်ကလအစဉ်အတန်းတစ်ခုကိုတစ်ဆက်ချင်းမြင်နေမယ်ဆိုရင်တခါတန်တိကနာဖုံးတယ်တန်တိအတုံးခဲဖုံးနေတယ်ကလတ်တစ်ခုစီတစ်ခုစီခွဲခြားစိတ်ဖြာပြီးမြင်လိုက်မှ၄ခြင်းဆိုလဲကလတ်၄မျိုးပေါ့၅ခြင်းဆိုလဲကလတ်၅မျိုးခွဲခြားစိတ်ဖြာပြီးတစ်ခုစီတစ်ခုစီမြင်ရင်တန်တိကနာပြိုသွားအဲ့ဒီလိုတန်တိကနာတစ်ခုတော့ပြိုယုံနဲ့ပရမတ်ဆိုင်ပလားဆိုတော့မဆိုင်သေးဘူးသမုခခန္ဓာပြိုဖို့လိုတယ်ကလတ်တစ်ခုတစ်ခုအတွင်းမှာအနည်းဆုံးပထဝီအာဘောဒိသောဝါယောဝဏအစင်ဂန္ဓအနအရတအယတဩဇာအစီအစေဆိုပြီးတော့ယုတ်တဘောတရားအ ਨੇ စုံ၈ခုပေါင်းစုမှဖြစ်နိုင်တဲ့စွမ်းအားရှိယုတ်တမြည်တိတလုံးချင်းဖြစ်နိုင်တဲ့စွမ်းအားမရှိဘူးနန္ဒမြည်တိလည်းတလုံးချင်းဖြစ်နိုင်တဲ့စွမ်းအားမရှိကြဘူးဒီတော့ကလကလေးတစ်ခုဆိုတာကအလွန်သေးငယ်နေတဲ့အမှုန်လေးဖြစ်ပါတယ်ပရမဏုမျိုးခန့်လောက်သေးငယ်နေတဲ့အမှုန်လေးဒီအမှုန်လေးအတွင်းမှာတမောင်းတမောင်းမှာသဘောတရား၈ခုရှိရင်၈ခုတချို့ဇီဝတပိုင်း၉ခုတချို့အတ္တတို့ဘောရောက်တို့ပိုင်း၁၀ခုအထိရှိကြတယ်။တချို့ရုပ်စုတွေနဲ့ရောနေရင်တော့၁၃ခု၁၂ခု၁၂ခု၁၃ခုအထိရှိကြတယ်။အဲ့ဒီသဘောတရား၈မျိုး၉မျိုး၁၀မျိုးစတဲ့ဒီရုပ်တွေကိုတစ်လုံးစီတစ်လုံးစီညာနဲ့ခွဲပြန်စိတ်ချပြီးရှုပွားသုံးသပ်နိုင်ရင်သမဟကဏအပြူတယ်။သမဟအတုံးခံပြူတယ်မရှုနိုင်နေဘူးကလတ်တစ်ခုအနေနဲ့ပဲမြင်နေဒီကလတ်ကလေးတွေပေါ်တယ်ပျောက်တာကိုပဲကြည့်ပြီးဖြစ်တဲ့ရှုနေမယ်ဆိုရင်သူပုဂ္ဂိုလ်ဒီပရမဏေကိုမဆိုင်သေးဘူးပြညာနဲ့မှပဲရှိနေသေးတယ်ပရမဏေဉာဏ်အမြင်ဆိုင်အောင်အဲ့ဒီသမုဟအတုံးအခဲတွေကိုဉာဏ်နဲ့ဒီလိုစီဒီလိုစီခွင့်ချစိတ်ဖြာပြီးရှုဖို့လိုတယ်နော်အဲ့ဒီအခါကျမှပရမဏေမြေကိုဆိုင်တိုးတော့ဒီလောက်နဲ့ပြီးပလားမပြီးသေးဘူးအဲ့ဒီမှာပထဝီတက်ကဘာလုံငန်းကိစ္စလုပ်တယ်ကလတ်တခုအတွင်းမှာရှိတဲ့ယုတ်တရားတွေတဲ့နော်အာဘောဓကဘာလုံငန်းကိစ္စလုပ်တယ်နေသောဓကဘာလုံငန်းကိစ္စလုပ်တယ်ဝါယောဓကဘာလုံငန်းကိစ္စလုပ်နေတယ်ဆိုပြီးတော့လုံငန်းကိစ္စလေးတွေကိုအတိအပြီးခွဲခြားစိတ်ပြောပြီးရှုပွားသုံးသပ်တတ်ဖို့လိုတယ်ဥပမာပထဝီဓကပဋိဌာနရတာကလတ်တူယုတ်တရားတွေရဲ့တရားဖြစ်ခြင်းလုံငန်းကိစ္စအရှိသက္ကုဓတကကလတ်ပဲဆိုကြဆိုဓာခွဲလိုက်ရင်ယုတ်သဘောတရား၁၀ခုရှိနေတယ်ပထဝီအာဘောတိဇောဝါယောအစဉ်အနံအယတာဩဇာဇီဝိတသက္ခုအကြီးဆိုပြီးရုပ်တဘောဆက်ခုရှိအဲ့ဒီဆက်ခုတွင်မှာဒီပထဝီတက်တဲ့ကြံကိုးမျိုးသောယုတ်တရားတို့ရဲ့တရားဖြစ်ခြင်းလုပ်ငန်းကိစ္စရှိကြံကိုးမျိုးသောယုတ်တရားကသူ့ဘောမှာလာပြီးတည်နေရတယ်ဒီပထဝီကိုနှုတ်လိုက်ကြံတဲ့ယုတ်ကိုးမျိုးတည်နိုင်တဲ့စွမ်းအားမရှိဒါကြောင့်သူဆောင်ရွက်ပေးနေတဲ့လုပ်ငန်းကိစ္စဒီကျန်ကိုယ်လို့တော့ရုပ်တို့ရဲ့တရားဖြစ်ချင်းဆိုတဲ့လုပ်ငန်းကိစ္စရှိအဲ့ဒီထက်မှပါတဲ့အဘောဓကတော့ဘာကိစ္စလဲယူဟနရတကတုယုံတရားတွေကိုတို့အောင်ပေါ့အောင်များအောင်သူကပြုလုပ်ပြင်နေတဲ့စွမ်းအားရှိတယ်။ဘယ်ကြီးရေစိမ့်တော့အချိန်တန်ရင်ဘာဖြစ်လဲပွားတယ်။အဘောဓကြောင့်ရုပ်ဒီလားဒူးပွားလာတယ်နောက်တော့မလားအဲ့ဒီသဘောပဲနောက်တော့ခုတေဇောဓကပရိပါစနာရတသမီးလေးရေလေးထည့်ပြီးတော့အိုးကိုမိဖို့ပေါ်တင်လိုက်တော့မိထည့်ပြေးလိုက်ရင်ဒီချမ်းကြီးဘာဖြစ်လာလဲပြက်သွားဘယ်လိုကြောင့်ပြက်လဲဒီသောဖူအဖူတက်ကြောင့်ပြက်သွားဒါကြောင့်ဒီသောဒီကလတ်တူဖြစ်နေတဲ့ရုပ်တရားတွေကိုညှင့်ကျက်စေနိုင်တဲ့သွားအားရှိဓာတုလုံငန်းကိစ္စပဲဝါယောတက်ကြတော့သမုဒိရဏဆန္ဒကလတ်တူရုပ်တရားတွေကိုတွင်းရင်ကိစ္စရှိတယ်လုံငန်းကိစ္စလေးတွေတစ်ခုနဲ့တစ်ခုတူသလားမတူတဲ့အတွက် ီလုံငန်းကိစ္စလေးတွေကိုတစ်ခုစီတစ်ခုစီညာနဲ့ခွဲခြားသိချာပြီးမြင်မှကိစ္စကဏ္ဍအပြုံးမှမမြင်ခဲ့ရင်ပြီးတော့သံတိကဏ္ဍအတုံးခဲသမုဟကဏ္ဍအတုံးခဲကိစ္စကဏ္ဍအတုံးခဲအတုံးနဲ့အခဲနဲ့မြင်နေရင်ဒါရုပ်ပရမနေကြီးကိုမဆိုင်သေးဘူးပရမနေကြီးကိုမဆိုင်သေးရင်အနတ္တညာအမြင်မပေါ်ဘူးဟုတ်တယ်မလားအနတ္တညာအမြင်မပေါ်ခဲ့ရင်မဖြစ်နိုင်ပါရမလားမရဘူးဘာဖြစ်လို့လဲလက္ခဏာရဲ့သုံးဏံစုံအောင်ခင်မမဖို့နိဗ္ဗာန်ကထိုက်ပါလက္ခဏာရဲ့သုံးဏံစုံအောင်ဒုက္ခသစ္စာတရားသမုဒယသစ္စာတရားတွေကိုရှုဖို့ဒုက္ခနှိမ်ပါမှမညာဖုန်ညာစရာကထိုက်ပါနော်ဒါကြောင့်လက္ခဏာရဲ့သုံးဏံနဲ့မှအနတ္တဉာဏ်အမြင်တစ်ခုနဲ့ပါနေတယ်ပါနေတဲ့အတွက်ကြောင့်အနတ္တဉာဏ်အမြင်တန်ရှင်းအတွက်ကဏ္ဍပြုဖို့လိုတယ်ဒါကြောင့်ပဲနမိတ်ကြတော့လည်းဒီတိုင်းပဲခုနကသက္ကုဒ္ဒရဝိသိဆိုကြပြီဤကပိသဒ္ဒရဝိသဤကသက္ကုဝိညာဉ်ဤကဓမ္မရိစ္ဆဤကတဏိရဏဤကဝုဒ္ဓဤကဇောပရမဇောဤကဒုတိယဇောဤကတတိယဇောဤကသရုဒ္ဓဇောဤကပိသမဇောဤကသတ္တဇောဤကတတမဇောဤကပထမရာယုံဤကဒုတိယရာယုံစသည်ဖြင့်တလုံးစီတလုံးစီညာနဲ့ခွဲခြားစိတ်ချင်မမြင်လိုက်ဘူးထိုပုဂ္ဂိုလ်သည်တန်တိကဏခေါ်တဲ့အစဉ်အတ္တအတုံးခဲဖုံးသွားတယ်မန္တိကနာဖုံးနေပြီဆိုရင်သောပုဂ္ဂိုလ်ဒီပရမတ်ဉာဏ်ကြီးဆိုင်ပလားမဆိုင်သေးဘူးအတုံးလိုက်ခဲလိုက်တဲ့ဉာဏ်ကြီးကိုမြင်နေသေးတယ်။ဤကပိသဒ္ဓရဝဇံဆင်းခြင်းနဲ့စိတ်ဤကသက္ကုဝိညာဉ်မြင်သိတဲ့စိတ်ဤကတံပရိဆိုင်လက်ခံတဲ့စိတ်ဤကတဏိရဏစုံစမ်းတဲ့စိတ်ဤကဟုတ်သောဆုံးဖြတ်ချက်ချတဲ့စိတ်ဤကသောဘုံပြည့်စွာဖြင့်အာယိအရာကိုခံစားနေတဲ့စိတ်စသည်ဖြင့်ဒီလိုဒီလိုစဉ်ဉာဏ်နဲ့ခွဲခြားစိတ်ပြပြီးမြင်လိုက်ပြီးဆိုရင်တော့ဒါဟာတန်တိကနာအတုံးခဲပြိုသွားတယ်အဲ့လောက်နဲ့ပရမတ်ဉာဏ်ကြီးစိုက်ပလာဆိုတော့မစိုက်သေးဘူး။ဉာဏ်သတ္တဝဇ္ဇံကိုခေါ်ဆိုအပ်တဲ့ရှင်ဉာဏ်နဲ့စိတ်မှာစိတ်စရိတ်တွေ7လုံးရှိတယ်။မြင်သိလို့ခေါ်တဲ့သက္ကုဝဉ္ဇဉ်စိတ်မှာစိတ်စရိတ်တွေ7လုံးရှိတယ်။သမရိစိတ်မှာစိတ်စရိတ်တွေ7လုံးရှိတယ်။တဏိရဏမှာပိဋိပိုင်စိတ်စရိတ်တွေ7လုံးရှိတယ်။ဘုဒ္ဓမှာစိတ်စရိတ်တွေ7လုံးရှိတယ်။ဇောမှာခုနကပြောကြတဲ့အတိုင်းဉာဏ်နဲ့ပါမယ်ပိဋိနဲ့ပါမယ်ဆိုရင်တော့အခုအကောင်းအဆုမှာ34လုံးရှိတယ်။အဲ့ဒီစိတ်စရိတ်တွေကိုစံတလုံးရှိရင်စံတလုံးရှိလုံးရှိရင်လည်းရှိလုံးစံတလုံးရှိလည်းစံတလုံး34ရှိရင်လည်း34တလုံးစီတလုံးစီညာနဲ့ခွဲပြန်စိတ်ချပြီးမြင်မှသမုဟအတုံးအခဲပြိုတယ်တလုံးစီတလုံးစီညာနဲ့ခွဲပြန်စိတ်ချပြီးမမြင်ခဲ့ရင်သမုဟအတုံးခဲမပြိုသေးဘူးမပြိုရင်ပရမတ်ဉာဏ်ကြီးဆိုင်ပလားမဆိုင်သေးဘူးဉာဏ်တရားကိုမသိသေးဘူးနော်လုံးနဲ့လုံလောက်ပလားဆိုတော့မလုံလောက်သေးဘူးအဲ့ဒီစိတ်ချခဏတစ်ခုအတခုအတွဲမှတည်ရှိနေတဲ့ဉာဏ်တရားကြီးရဲ့လုံငန်းကိစ္စခေါ်တဲ့ကိစ္စကဏ္ဍအတုံးခဲပြို့ဖို့လိုပြန်တယ်။အဲဒီနန္ဒရားဒီထဲမှာဥပမာအပိစိတ်ကဘာလုံငန်းကိစ္စလောက်တယ်။ဖန္တာကဘာလုံငန်းကိစ္စလောက်တယ်။ဝေဒနာကဘာလုံငန်းကိစ္စလောက်တယ်။မင်းညာကဘာလုံငန်းကိစ္စလောက်တဲ့ဆက်တင်ဖြင့်လုံငန်းကိစ္စလေးတွေကိုအတိအတိခွဲခြားစေပြစီမြင်အောင်ရှုရတယ်။အဲဒီလိုရှုနိုင်ရဲ့အတွက်ဘာလို့ရလဲ။ယုတ်ဒီနန္ဒီကိုလက္ခဏာရတ္တပိစုပတံပဋ္ဌာန်ဤအဖြစ်သိသိပြရပါတယ်။ဥမာအတိစိတ်ဒီပုံမင်ကမရတ္တစိတ်ရတ္တဒီထဲမှာဘလူကခေါင်းဆောင်လဲလို့မေးရင်အတိစိတ်ကခေါင်းဆောင်ဘာခေါင်းဆောင်လဲလို့မေးတော့ရှင်းကတော့တဲ့ခေါင်းဆောင်တစ်ခုရှိတယ်ပြန်ထမ်းတဲ့ခေါင်းဆောင်တစ်ခုရှိတယ်။ပုရိသရိကပုံမင်ကမနဲ့ဗဒါနပုံမင်ကမဆိုပြီးပုံမင်ကမနှစ်မျိုးရှိတယ်။ဒီနေရာမှာကဗဒါနပုဂ္ဂင်ကမပြန့်ထန်းတဲ့သဘောအာယံကိုလှမ်းယူတဲ့အပိုင်းမှာအတိစိတ်ကပြန့်ထန်းတယ်အတိစိတ်ကပြန့်ထန်းနေတဲ့အတွက်ဗဒါနပုဂ္ဂင်ကမအရတ္တပြန့်ထန်းတဲ့ရှင်သောခေါင်းဆောင်ပြုလုပ်ခြင်းလုပ်ငန်းကိစ္စအဖြစ်တယ်ဖတ်တာကြတော့သင်္ကတနာအရတ္တအာယံနဲ့အတိစိတ်ကိုဆက်သွယ်ပေးခြင်းလုပ်ငန်းကိစ္စရှိတယ်သူကဒဟီလေးပဲအယုန်နဲ့အတိအကျကိုပုဂ္ဂတ်တော့အောင်သူကဆွဲပြီးရှင်းပြတဲ့သဘောဒါသူပြလို့ရမယ်လုံငန်းကိစ္စဝေဒနာကြတော့အနုဘဝနာအရတ္တအယုန်ရဲ့အရတ္တကိုတော့ဖြောက်လိုက်ပြီးခံစားနေတဲ့သဘောဒါသူရဲ့လုံငန်းကိစ္စစသည်ဖြင့်ပေါ့လေအဲ့ဒီလိုပရမတ္ထဒန္တရီမှာဆင်းရဲဆင်းရဲလုံငန်းကိစ္စလေးတွေအတိအကျရှိနေကြပါတယ်ဆိုလုံငန်းကိစ္စအတိအကျလေးတွေကိုဇလုံးစီဇလုံးစီညာနဲ့ခွဲခြားစိတ်ချပြီးမြင်အောင်ရှုဖို့တုံ့ပြန်နိုင်ပါမှပရမတ်ကိုညာအမြင်ဆိုင်နေเนาะဒါကြောင့်ဒီပရမတ်ကိုညာအမြင်ဆိုင်ရဲ့အတွက်ယောဂီပုဂ္ဂိုလ်ကဘာလို့တလဲအဲ့ဒီယုံတုံယုတ်ခဲနံတုံနံခဲခေါ်တဲ့ဒီအတုံးခဲတွေဖြိုခွင်းဖြစ်စီနိုင်ဖို့လိုတယ် တော့အဲ့လောက်နဲ့ပြီးပြီလားမပြီးသေးဘူးနောက်ကနံလောကမှာအာရမဏကဏလို့ခေါ်တဲ့အတုံးခဲတစ်မျိုးရှိနေသေးတယ်ဒီအာရမဏကဏအယုံဆန့်တဲ့ပတ်တယ်လို့ကတော့ရှင်းတဲ့နေမှာဆိုရင်တော့ဖတ်ကြည့်လိုက်တော့နည်းနည်းလေးရှုပ်ထွေးတဲ့သဘောတော့ရှိနော်ဦးဇင်းနှိမ့်ချတဲ့ရှင်းတဲ့တစ်ခုကတော့ခုဒီနန္တရားတွေကိုလှမ်းရှုတဲ့အပိုင်းယုတ်တရားတွေကိုလှမ်းရှုနေတဲ့အပိုင်းမှာရုပ်ဖက်မှန်တဲ့ကဏပြူအောင်နံပက်မှန်တဲ့ကဏခေါ်တဲ့နံကဏသံတိကဏသုံးပါးကဏအိစ္ဆာကဏကဏသုံးခုပြူသွားအောင်ရှုတယ်အဲဒီလိုရှုတဲ့အပိုင်းမှာဘာနဲ့ရှုလဲလို့မေးတော့မဟာကုသမနတ္တရိကဇောဝတိစိတ်အစဉ်နဲ့ရှုတယ်အဲ့ဒါကိုရှုနေတဲ့ဉာဏ်ဆိုပြီးတော့ဒီလိုအတောကအဖြစ်သုံးပြီးတော့အရှုခံဖြစ်တဲ့ယုတ်တရားနံတရားရှုနေတဲ့နံတရားအရှုခံနန္တရားနဲ့နန္တရားကိုကွက်ပြောမယ်ဆိုရင်အရှုခံနန္တရားလည်းရှိတယ်ရှုနေတဲ့နန္တရားလည်းရှိတယ်အရှုခံနန္တရားဘက်မှာတော့ခုနကသက္ကုသောရဝတိစိတ်စိတ်တွေပဲဆိုကြဆိုအရှုခံနန္တရားဘက်မှာတော့ကဏ္ဍ၃မျိုးပြောတယ်ရှုနေတဲ့ဉာဏ်ဘက်မှာကျတော့ကဏ္ဍမပြောတော့ဘူးလားဒီလိုမေးစရာရှိနော်ရှုတဲ့ဉာဏ်ဘက်မှာလည်းကဏ္ဍပြောအောင်ပြန်ရှုရပါတယ်ရှုနေတဲ့ဉာဏ်ကတော့ကဏ္ဍမပြောရင်ကိစ္စပြီးမလားဆိုတော့မပြီးဘူးဟိုးဒီဝိသုဒ္ဓိမအထက်ကရာဘင်းကညံပိုင်းလောက်ရောက်လာပြီဆိုရင်ရှေးရှေးအထက်ကရာဇီရောတို့ရဲ့မိန့်ချက်ချက်ကလေးတစ်ခုကိုသူကဖွင့်ထားတယ်။ညာတိစညာနိစဥဘောပိဝိပတတိညာတလို့ခေါ်ဆိုအပ်တဲ့ဒုက္ခသစ္စာတရားသမုဒယသစ္စာတရားညာနလို့ခေါ်ဆိုအပ်တဲ့ရှုနေတဲ့ဝိပဒနာညာဥဆောင်နေတဲ့မနောဒ္ဝရိကဇောဝိတိစိတ်အစဉ်တွေပဲ။ဒါကမျိုးလုံးကိုအနိစ္စဒုက္ခအနတ္တလက္ခဏာ၃ဌာန်တင်ပြီးတော့ဝိပဿနာရှုဖို့သုံးပါရမယ်လို့ဒီလိုအတိအကျအရှင်းပြထား။ဒါဖြစ်လို့လဲ။နှစ်ဖက်လုံးမှာကဏ္ဍပြောဖို့ဒီတော့ကဏ္ဍမှာအာရမဏကဏ္ဍအကြောင်းကိုခုပြောနေတာဖြစ်တော့အာရမဏကဏ္ဍဆိုတာကဘာလဲလို့မေးရင်မာရမဏဓမ္မအာယုန်ယူတတ်တဲ့တရားတွေမှာဒါလည်းအာရမဏကဏ္ဍဆိုတာရှိတယ်။အာယုန်မယူတတ်တဲ့ယုတ်တရားတွေမှာအာရမဏကဏ္ဍမရှိဘူး။ဒီတော့ယောယောဆိုခြင်းကတော့ယုတ်တရားမှလည်းခဏ၄မျိုးဆိုပြီးဒီလိုတော့ပြောကြတယ်နော်အထက်ကတိကာတိမှာကတော့ခဏ၃မျိုးပဲဖွင့်ထားပါတယ်ယုတ်ပိုင်းမှာခဏ၃မျိုးနာမိတ်မှာတော့ခဏ၄မျိုးအာယုန်ယူတတ်တဲ့တရားတွေမှာသာလဲအာရမဏခဏဆိုတာကရှိနေတော့ဝိပဿနာလောကမှာအာယုန်ယူနေတဲ့တရားတွေဘယ်တရားလဲလို့မေးရင်ရှုနေတဲ့ဝိပဿနာမနောဒ္ဝရိကဇောဝိတိစိတ်အခြင်းပဲဝိပဿနာဉာဏ်ဥဆောင်နေတဲ့မနောဓာရိကဇောဝတိစိတ်အစဉ်ဒီအာယုန်ယူနေတဲ့တရားပဲထို့အာယုန်ယူတတ်တဲ့ရှုတဲ့ဉာဏ်ဘက်မှလည်းမန္တိကဏ္ဍသမုဒ္ဒကဏ္ဍကိစ္ဆာကဏ္ဍအတုံးအခဲ၃မျိုးပြိုနေဖို့လိုတယ်ဒီတော့ရှုနေတဲ့ဝိပဿနာဉာဏ်ဥဆောင်နေတဲ့မနောဓာရိကဇောဝတိစိတ်အစဉ်မှာခုပုထုဇဉ်များအတွက်ပဲဆိုချက်ပါဆိုအကွက်ပြီးပြောမယ်ဆိုရင်မနောဓာရဝဇ္ဇမစိတ်စိတ်တွေစနေလုံးရှိတယ်ရှုနေတဲ့ဉာဏ်မှာဇောဉာဏ်ဥဆောင်နေတဲ့ဇောဒီမှာစိတ်စိတ်တွေ34လောက်ဉာဏ်နဲ့ပါမယ်ပီတိနဲ့ပါမယ်ဆိုရင်ပေါ့နော်ဇောတိုင်းဇောခဏချင်းမှာစိတ်တခဏတိုင်းမှာ34ခဏချင်းဖြစ်တယ်တရားယုံကြခဲ့မယ်ဆိုရင်ပေါ့တရုဏဝိပဿနာနဲ့မှာတော့တရားယုံကြတယ်ဘလောကဝိပဿနာအာကောင်မောင်းတနေတဲ့ဝိပဿနာဘိုင်းမှာတော့တရားယုံမကြဘူးဆိုတဲ့အဆိုရှိနော်ကြတော့ရှိမကြတော့ရှိကြရင်လည်းကြတဲ့အတိုင်းရှိပေါ့မကြရင်လည်းမကြတဲ့အတိုင်းကဏ္ဍပြုအောင်တော့ရှိပါမယ်တရားယုံကြခဲ့မယ်ဆိုရင်တော့တရားယုံနှစ်ကြိမ်ကြမယ်ဇောနဲ့အလားတူတဲ့စိတ်စိတ်တွေ34 33 32စသည်ရှိလိမ့်မယ်နော်အဲဒီတော့ဒီမနောဓာရိကဇောဝိတိစိတ်အစဉ်မှာဤကမနောဓာရဝဇ္ဇဤကပထမဇောဤကဒုတိယဇောဤကတတိယဇောဤကသရုပ်ဓာဇောဤကပင်စမဇောဤကသတ္တဇောဤကတတမဇောစသည်ဖြင့်တရားယုံကြခြင်းဤလေဤကပရမတရားယုံဤကဒုတိယတရားယုံစသည်ဖြင့်နော်တစ်လုံးစီတစ်လုံးစီခွဲခြားစေပြပြီးမြင်ခဲ့မယ်ဆိုရင်တဏှိကဏအတုံးအခဲပြိုသွားပြီတစ်လုံးစီတစ်လုံးစီခွဲခြားစေပြပြီးမမြင်ပဲမမြင်ပဲရှုနေတဲ့ဉာဏ်ပဲလို့ဒီလောက်ပဲသိနေတဲ့စိတ်ပဲလို့ဒီလောက်ပဲသိခဲ့မယ်ဆိုရင်တော့တဏှိအဖြစ်ခုခေအပြောနဲ့ပြောရင်ပေါ့နော်ကြောင့်ကလုံချောင်းနေတဲ့ဝါယောတကယုတ်တရားသိနေတာကနန္တရားပေါ့သိနေတာမှာစိတ်စိတ်ဘယ်နှလုံးရှိတယ်လို့ခွဲကြလို့မတက်ဘူးဘာဝိတိဆိုတာလဲမသိဘူးမသိခင်ထုံပုဂ္ဂိုလ်ဒီတဏှိကဏမပြောဘူးသဘောကဏကပြောဘူးလားမပြောဘူးဘာဖြစ်လို့လဲမနောဒရဝဇ္ဇမစိတ်စိတ်ကစနှလုံးရှိတယ်ဇောမှာ34ရှိတယ်စနှလုံးရှိရင်စနှလုံး34ရှိ34တစ်လုံးစီတစ်လုံးစီညာနဲ့ခွဲခြားစိတ်ဖြစ်ပြီးမြင်မှသဘောကဏခေါ်တဲ့အတုံးခဲပြောမယ် ဒီလိုဒီလိုဒီခွင့်ချက်စိတ်ချောကြီးမြင်ပြီးရောလားဆိုတော့ကိစ္စကဏ္ဍအတုံးခဲကျန်နေသေးတယ်။အဲဒီတည်းမှာခဏကပြောခဲ့တဲ့အတိစိတ်ကဘာလုံငန်းကိစ္စအလုပ်တယ်၊ဖတ်တာကဘာလုံငန်းကိစ္စအလုပ်တယ်၊ဝေဒနာကဘာလုံငန်းကိစ္စအလုပ်တယ်ဆက်သည်ဖြင့်အလုပ်ကိစ္စလေးတွေခွင့်ချက်စိတ်ချောကြီးမြင်မှကိစ္စကဏ္ဍယူမယ်။ဒါတော့အကျုပ်ကဏ္ဍတရားဘက်မှလည်းတဏှတိကဏ္ဍ၊သမုဒ္ဒကဏ္ဍ၊ကိစ္စကဏ္ဍပြုရမယ်။ရှုနေတဲ့ဉာဏ်ဘက်မှလည်းတဏှတိကဏ္ဍ၊သမုဒ္ဒကဏ္ဍ၊ကိစ္စကဏ္ဍပြုရမယ်။နှစ်ဖက်လုံးမှာပြုံရမယ်။အကျုပ်ကဏ္ဍတရားဘက်မှာရှိတဲ့ကဏ္ဍ၃မျိုးကိုတော့မန္တတိကဏ္ဍ၊သမုဟကဏ္ဍ၊ကိစ္စကဏ္ဍလို့ခေါ်ပြီးရှုနေတဲ့ဉာဏ်ဘက်မှာရှိတဲ့ကဏ္ဍ၃မျိုးကိုတော့အာရမဏကဏ္ဍလို့ဒီလိုပေါင်းပြီးခေါ်လိုက်နော်။ပေါင်းလိုက်တော့အဲ့ဒါကဏ္ဍ၄မျိုးဖြစ်သွားတယ်နံလောကမှာ။အဲ့ဒီလိုကဏ္ဍတွေပြုံမှပရမတ်ကိုဉာဏ်အမြင်ဆိုင်မယ်။ပရမတ်ကိုဉာဏ်အမြင်ဆိုင်မှအနတ္တဉာဏ်အမြင်ပေါ်မယ်အနတ္တဉာဏ်အမြင်ပေါ်မှလက္ခဏာရေးသုံးတာအနိစ္စလည်းအနိစ္စလို့လည်းရှုမယ်ဒုက္ခလို့လည်းရှုမယ်အနတ္တလို့လည်းရှုမယ်ဆိုရင်လက္ခဏာရေးသုံးတာသုံးမယ်လက္ခဏာရေးသုံးတာသုံးမှမဉဏ်ဖူဉဏ်နိဗ္ဗာန်ရမယ်နော်ဒါကြောင့်ယုံတုံးယုံခဲနံတုံးနံခဲလေးတွေကိုဒီလိုစီဒီလိုစီဉာဏ်နဲ့ဖြုံခွဲဖြည့်စည်းပြီးရှုနိုင်ဖို့မလိုဘူးလားလွန်နေတယ်တဲ့ဒီစိတ်စိတ်တွေကိုမချွတ်တဲ့ပုဂ္ဂိုလ်တွေပရမတ်ကိုဆိုင်ပလားမဆိုင်သေးဘူးဘယ်လိုပဲကုန်းပြီးအော်နေနေနော်ဘုရားဆိုလိုတဲ့ရုပ်ပရမတ်ဘုရားဆိုလိုတဲ့နံပရမတ်နေမြေကိုကုပလားမကုကြသေးဘူးဒါကြောင့်နာနာတ္တလူရောဝိနိဘုသိဇောဘာကနဝိနိဘောဘိကတိအနတ္တလက္ခဏံယထာဝသရတတောဥပ္ပထာတိနာနာတ္တလူရောအတိတိသောယုတ်တဏ္ဍတို့ကိုဝိနည်းဘုံစီတဝါတလုံးစီတလုံးစီညံပြင်းခွဲကြစေချာ၍ကဏဝိနည်းဘုံကြီးယုတ်တုံးယုတ်ခဲနန္တုံးနန္ခဲကိုဖြိုခွဲဖြည့်စည်းခြင်းကိုကတိပြုလုံနိုင်ခဲ့သည်ရှိသောအနတ္တလက္ခဏအနတ္တလက္ခဏသည်ယထာဝတ္တရတ္တောဟောမန်တိုင်တော်မိမိရဲ့သဘောလက္ခဏအဖြစ်ဥပါထတိယောဂဝံစရပုဂ္ဂိုလ်ရဲ့အတိညာနဲ့သင်္ချာစွာဒီလာပေ၏ဒီလိုဖွင့်ထားအနတ္တဉာဏ်အမြင်ဆက်ရစ်အတွက်ဒီအတုံးခဲတွေပြောဖို့မလိုဘူးလားလုံးနေသို့တော့အနိစ္စလည်းရှိတာလည်းဘယ်တရားကိုရှိတာလဲအတုံးအခဲတွေကိုရှိတာမဟုတ်ပါဘူးအတုံးခဲပြိုသွားတဲ့ဒီယုတ်ပရမနံပရမကိုသာလည်းအနိစ္စလို့ရှုကောင်းတာပါဒုက္ခရှုနေတာလည်းအတုံးခဲတွေပြိုနေတဲ့ဒီယုတ်ပရမနံပရမတွေကိုသာဒုက္ခလို့ရှုတာပါအတုံးနဲ့အခဲနဲ့ကြီးကိုအနိစ္စဒုက္ခရှုနေတာမျိုးမဟုတ်ဘူးဒါကြောင့်အနိစ္စရောဒုက္ခရောအနတ္တရောဉာဏ်အမြင်သင်ရှိအတွက်ကတော့ကဏ္ဍအတိတိပြို့ဖို့လိုတယ်ကဏ္ဍပြို့မှပရမတ်ကိုဉာဏ်အမြင်ဆိုင်တယ်တိုးတော့အဲ့ဒီအပိုင်းကတော့ဝိပဿနာပိုင်းရောက်ဥစဉ်ဒီဝိသုတိမေတ္တဂရမမဟာဒီကံနဲ့တွဲပြီးတော့ထပ်ပြီးပြောပါအောင်နော်ကဲဒီတော့ဒီလိုအတုံးခဲပြို့အောင်ရှုပွားနိုင်မှခေါင်းကဒီဝိသေကလေးတွေကိုရှုလို့ရပါမလားရှုနေဖို့လိုပါသလားလို့ဒီလိုမေးကြလို့သာဒီပြဿနာလေးကိုနည်းနည်းရှင်းနေတာနော်ဒီတော့အဲ့ဒီယုံရက်တွေကိုအကုန်လုံးချုံကုန်ပြီးရှုနိုင်တဲ့အခါဒီနန္ဒီယအလုံးကိုချုံကုန်ပြီးရှုနိုင်တဲ့အချိန်အခါကျတော့သို့ပုဂ္ဂိုလ်ကဘာလုပ်ရတယ်သောတပါဏိပိတဏိရုပ္ပဏလက္ခဏိနာဧကတောကတောဝဧတံရူပံတိပတ္တိသောက္ခဏ52ခုထာတာရှိတဲ့ယုတ်အစ်စ်ယုတ်တို့အကုန်လုံးကိုချုံကုန်ရှုနိုင်တဲ့အခါနော်သောထယောကဝသရယံတောတိတပါဏိပိတဏိသောလုံးစုံသောယုတ်တရားတို့ကိုရုပ်ပဏလက္ခဏေနဖောက်ပြန်တတ်တဲ့သဘောလက္ခဏာအဖြစ်ဖောက်ပြန်တတ်တဲ့ရုပ်ပဏလက္ခဏာသဘောအဖြစ်ဧကတောကတ္တဝသဘောတစုတည်းပြု၍ဧတံရူပံဒီဤကယုတ်တရားဟု၍ပတ္တတိရှု၏ယုတ်တိအလုံးသိသိနိုင်တဲ့အခါကျမှယုတ်တရားလို့ရှုရနန္ဒီအလုံးကိုသိတဲ့ခဏတိုင်းမှာကဏအတိအတိပြုအောင်ဉာဏ်နဲ့ဖြိုခွဲပြီးရှုနိုင်တဲ့အခါကျတော့မှဘာလို့ရလဲသောတပိပိတိအရူပံဓမ္မေနမနာလက္ခဏိနာဧကတောကတဝဧတံနမန္တိပတ္တိသောထယောကဝဇရယံတောတိတပိပိတိအရူပဓမ္မေသောအလုံးစုံသောနန္တရားတို့ကိုနမနာလက္ခဏိနာအာယုံသောညွတ်ကိုင်းဆိုင်၍နေတဲ့နမနာလက္ခဏာသဘောအဖြစ်ဧကတောကတဝတဘောင်းတစုတည်ပြု၍ဧတံနမန္တိဤကနန္တရားဟု၍ပတ္တိရှု၏ယုတ်တရားအလုံးရှုနိုင်ပြီ။နန္တရားအလုံးရှုနိုင်ပြီ။သိတဲ့ခဏအတိုင်းပါနော်။ ဝိသိဇဉ်အတိုင်းကဏအတိတိပြုအောင်အာရဏဒွါရအလည်းရှုတတ်ပြီဆိုတဲ့အခါကျတော့မှအဲ့ဒီမှာဏတရားလိုစရှုရပါတယ်နော်စထိုင်ထိုင်ချင်းကမ္မထံခင်ဝင်လိုက်တယ်တုံ့ပြန်လှုပ်ရှားနေတာကဝါယောတယုတ်တရားသိနေတာကဏတရားနောက်တစ်ချိန်စထိုင်ရတော့လေတုံ့ပြန်လှုပ်ရှားနေတဲ့ဝါယောတကယုတ်တရားသိတာကဏတရားနောက်တစ်ချိန်ပြန်ထိုင်တော့လေတုံ့ပြန်လှုပ်ရှားနေတဲ့ဝါယောတကယုတ်တရားသိတာကဏတရားစတာလည်းဒါပဲဆုံးတာလည်းဒါပဲအဲ့ဒီပုံစံစနစ်နဲ့ဒီမဲ့ခုနိဗ္ဗာန်ရမလားသူတို့ပြောတဲ့မဲ့ခုနိဗ္ဗာန်တော့ရခြင်းရမယ်ပေါ့နော်ဘုရားဆွလိုနေတဲ့မဲ့ခုနိဗ္ဗာန်အစ်စ်ကတော့ရနိုင်ပါမလားမရနိုင်ဘူးဒါကတော့သဘောပေါက်ဖို့လိုတယ်နော်ဆိုတော့ဒီပိုင်းလေးမှာဦးဇင်းကိုအကောင်းအဆုကယောနိတော်မနတိကာရဖြင့်၆ချက်ရှုခိုင်းတာနော်အဲ့ဒီပုံစံစနစ်ကိုအကောင်းအဆုရှုပြီးဒီယူပါယုံလိုက်မှာပဲမကောင်းအဆုခေါ်တဲ့အခုတို့ဇောစိတ်စိတ်တွေကိုရှုဖို့လိုနေသေးတယ်နော်အဲဒီရှုခွင့်နဲ့ပတ်သက်ပြီးတော့နောက်ပြောမယ်မူလဗန္နတအထက်ခရမှာဖွင့်ဆိုထားပါတယ်နော်ဖွင့်ဆိုထားတာကတော့အာရဏပပဘိုင်းမှာဖွင့်ဆိုထားပါတယ်နော်ဓမ္မနုဘတနာအာရဏပပအပိုင်းမှာဖွင့်ဆိုထားပါတယ်ကိုတို့တော့ခုဒီနေရာမှာကတော့နန္ဒီယဒီအကုသိုလ်သောစိတ်စိတ်တွေကိုဘယ်လိုအယောင်ဒီတော့မနတိကာရဖြစ်ဖြစ်မယ်ဆိုရင်ဒီနန္ဒီယတွေကိုသိသိရတယ်သိသိရှုဖို့လို့ရတယ်ဆိုတဲ့အပိုင်းကိုအထက်ကရာဖွင့်ချပုံနဲ့ပတ်သက်ပြီးတော့ကြိုပြီးပြောထားမှအခုဒီအာနာပါနဘဘကလည်းအရဟတဖို့ပေါ့ယုတ်ဒီနန္ဒီကိုသိသိပြီးတော့ရှုဖို့သုံးသပ်လို့ရနိုင်တယ်ဆိုတာကိုသဘောပေါက်နော်ဒါကြောင့်အဲ့ဒီအပိုင်းလေးကိုနည်းနည်းကြိုပြီးပြောကြရအောင်ဘုရားတို့ဒီဓမ္မနုပါဒနာဘိုင်းမှာဘုရားရှင်ကနော်ဟောထားတဲ့ဟောကြားချက်တွေအာရဏဘဗ္ဗဘိုင်းလေးပေါ့ရှိတဲ့ဖြစ်တခုနည်းနည်းလေးနာမဒီဘိုင်းကသဘောပေါက်ဣဒဗိကဝေဘိက္ခုသက္ကောသသသနာတိရူပေသသသနာတိမေဇာတရူပယံပတိဇာဩဘိဇတိတန်တန်ယောသနာတင်္စသသနာတိဘိက္ခဝေသန္ဓရာဘိက္ခုရှိလေရှိကြကုန်သောပရိသတ်၄ပါးဖြစ်သားဖြစ်သမီးတို့ဣဒဤသန္ဓရာတော်များအတွက်၌ဘိက္ခုယောဂီယဟန်သည်သက္ကုံသာသက္ကုအကြည့်တကိုလည်းပဲပသနာတိကိုယ်ပဲပြောပြတိရူပေသာအချင်းယူပါယုံတို့ကိုလည်းပဲပသနာတိကိုယ်ပဲပြောပြတိမြင်းသာတို့ဘုရားယေသက္ကုအကြည့်တနှင့်ယူပါယုံနှစ်ပါးစုံကိုပရိသတ်အစွဲပြီးလေမညောဇနံဆယ်မျိုးသောတန်ရုံးစဉ်တရားသည်ဥပ္ပိသတိဖြစ်ပေါ်၍လာ၏တင်းစားထိုးဆယ်မျိုးသောတန်ရုံးစဉ်တရားကိုလည်းပဲပဇာနာတိကိုယ်ပဲပြပြသည်ဟောရှုခဲ့အဲ့ဒါသိအောင်ရှုဖို့ဘုရားကရှင်းပြနေတယ်နော်ဒါတော့စက်ဖို့ကြည့်တဲ့ကိုလည်းကိုယ်ပဲပြပြသိပါစေယူပါယုံကိုလည်းကိုယ်ပဲပြပြသိနေပါစေဆိုတော့ခဏပြောင်းသိဖို့ပြောတာနော်စက်ဖို့ကြည့်တဲ့ကယူပါယုံနှစ်ပါးစုံကိုအစွဲပြုတ်ပြီးတော့တန်ရုံးစဉ်ဆယ်မျိုးပေါ်လာတယ်ပေါ်လာတဲ့ဒီတန်ရုံးစဉ်နေကိုလေကိုယ်ပဲပြပြပြီးအောင်ရှုပါဒါဘုရားရှင်ရဲ့အရှင်ကြက်ချက်နော်အဲဒီရှင်ကြက်ချက်နဲ့ပတ်သက်ပြီးတော့အထက်ကရာဆရာတော်ကဘယ်လိုဖွင့်ထားလဲရင်းစတရူဘုရားပတိစ္ဆာဥပ္ပိသတိတန်ရုံးစဏ္ဍတိရင်းစတန်ဆက်ခွန်ဇေဝရူပေစတိဥပ္ပိယံပတိစ္ဆာကာမရာဂတန်ရုံးတင်ညောစဏ္ဍပတိကပတိကမာနာဒိဋ္ဌိဝိသိကိစ္ဆာတိလဘတ္တဗရမန္တဘဝရာဂအိတ္တမိစရိယဧသာမေစရိယဝိဇာတံယောဇနံတိတတဝိတံတင်ယောဇနံဥပ္ပိသတိဒေသယန္တဝတာရကလက္ခဏဝတိနာပသနာတိယေသံတုဗျာပတိသဥပ္ပိသတိတင်ယောဇနံတိယေသကုအကြည့်တနှင့်ယူပါယောနှစ်ပါးစုံကိုအစွတ်ပြီးတံယောဇဉ်တရားဖြစ်ပေါ်လာ၏ဟူဒီကယေဇံတံသက္ကုံဇေဝရူပေသတိဥပ္ပိယံပတိသယေသကုအကြည့်တနှင့်ယူပါယောနှစ်ပါးစုံကိုအစွတ်ပြီးကမ္မရာဂတံဒီယောဇနာကမ္မရာဂတံယောဇဉ်တရား၎င်းပဋိကမာနာဒိဋ္ဌိဝိသိကိစ္စသီလပတ္တပရမတ္တဘောရကဣတမိစရိယဝိဇာတိယောဇနံပဋိကတံယောဇဉ်မာနာတံယောဇဉ်ဒိဋ္ဌိတံယောဇဉ်ဝိသိကိစ္စတံယောဇဉ်သီလပတ္တပရမတ္တတံယောဇဉ်ဘောရကတံယောဇဉ်ဣတတံယောဇဉ်မိစရိယတံယောဇဉ်အဝိဇာတံယောဇဉ်ဟုခေါ်ဆိုအပ်သောဣတိဤတော်သောတတဝိတံဒီညာဇနံဆယ်မျိုးသောတန်ရုံးစဉ်တရားသည်ဥပ္ပိသတိဖြစ်ပေါ်၍လာ၏။တင်္ခာထုဆယ်မျိုးသောတန်ရုံးစဉ်တရားကိုလည်းပဲယထာဝတ္တရတလက္ခဏဝတိနာမဖို့မပြန်ဟောမှန်းတိုင်းသောသဘာဝလက္ခဏာဤအစွမ်းအဖြစ်ပသနာတိကိုယ်ကိုယ်ပြပြသည်၏။တန်ရုံးစဉ်ဆယ်ပါးသိအောင်ရှိဖို့ပြန်ညင်ကြနေ ဆက်ကိုအကြည့်တဲ့နဲ့ယူပိုင်ရုံနှစ်ပါးစုံကိုအစပ်ပြုတ်ပြီးတန်ရုံစဉ်ဆင်မျိုးပေါ်ခဲ့ရင်ပေါ်လာတဲ့ဒီတန်ရုံစဉ်တွေကိုဟုတ်မှလည်းတဘာဝလက္ခဏာတို့ဉာဏ်အမြင်ဆိုင်အောင်ကိုယ်ကြောက်ကြတိအောင်ဖြူပါလို့ဆရာရှင်ကသင်ကြားနေတယ်နော်ဘယ်လိုဖြစ်တယ်လဲဒီတန်ရုံစဉ်ဖြစ်ပုံလေးအဲ့ဒီတန်ရုံစဉ်ဖြစ်ပုံကိုရိပ်ထားတဲ့ဇာတ်ကီးအလုံးအာယုန်ဒီတော်မလတိကရပါနှလုံးသွင်းမှားနေလို့ဒီတန်ရုံစဉ်ဖြစ်တယ်ဆိုတော့ပေါ်အောင်ရိပ်ထားတယ်နော်ယခုဒွာရီတဝအပါဒကတံအိဋ္ဌရမဏံကာမတတဝတိနအတ္တရိယတောအဘိနန္ဒတောကမရကတံယောဇနာဥပိစတိတဝကျောဇောသခုဒွာရီသခုဒွာရနေအပါဒကတံဖြင့်ရောရောက်ရှိလာသောအိဋ္ဌရမဏံအိဋ္ဌဖြစ်နေတဲ့အလိုရှိတဲ့ယူပါယုံကိုကာမတတဝတိနလိုလံတောင့်တတမဲ့နေတဲ့တာယာမှုအစွမ်းအဖြင့်အတ္တရိယတောတာယာစီရဲ့ရှိသောအဘိနန္ဒတောအလွန်နှစ်တည်းနှစ်တည်းရှိသောပုဂ္ဂိုလ်ရဲ့တဏ္ဍာ၌ကာမရာဂသင်္ယောဇနာကာမရာဂသံယောဖြင့်ဒီဥပိ္ပစတိဖြစ်ပေါ်၍လာ၏ဒီဘယုံလေးတစ်ခုသက္ခုအတိတနဲ့ဘုံမနောအတိတကလေးကိုပူတွဲသိသိလိုက်ပါနော်သိသိပြီးတဲ့အချိန်ခါမှာဒီယူပယုံအယောင်နိမိအိဋ္ဌဖြစ်တဲ့လူနဲ့တောင့်တနေတဲ့နှစ်တည်းမြန်လို့နေတဲ့အယောင်လေးတစ်ခုကိုသာအရင်ယူကြည့်ပေါ့ဒီနေ့ကကလေးတို့ဗာလေးတို့ပေါ့နော်ကောင်းမှထုတ်ထားတယ်ဗလဲလေးမှုနေနေလို့ဘာလို့လဲဟုတ်တယ်မလားအဲ့ဒါလေးတွေလှမ်းကြည့်လိုက်ပေါ့နော်လှမ်းကြည့်လိုက်တဲ့အချိန်ခါမှာဘယ်လိုကြည့်လို့ရမလဲဒါယောဂီတွေဒီတိုင်းနဲ့မတူသူတေသနာကြည့်နေပါတယ်နော်နည်းနည်းသိတော့တရားနဲ့တော့ထဲတော့မဟုတ်ခြင်းဘူးမဟုတ်ခြင်းနဲ့နည်းနည်းတော့ဘုဒ္ဓတဲ့အဖြစ်ကြတယ်ကျွန်တော်တော့ဟောရမယ်ဘုဒ္ဓတော့ဒီဗုဒ္ဓအဘိဓမ္မာရဲ့စနစ်ကလေးတစ်ခုပေါ့သိနေလဲကောင်းလိုက်တာထွက်လိုက်တာထွက်လိုက်တာရောက်ကြရောက်ကြနော်ဒီနေ့လည်းမငြိမ်ဘူးခင်ဗျာခဏခဏထွက်နေတယ်ဘယ်ထွက်လဲဟာဟိုရောက်ဒီရောက်ပဲစိတ်ကဟိုရောက်ဒီရောက်ရောက်သလားဟမ်ယောဂီတွေဘယ်လိုသဘောပေါက်ကြလဲစိတ်ကဟိုရောက်ဒီရောက်ရောက်တယ်သလားဒီကကြီးတွေဘယ်လိုသဘောပေါက်စိတ်ကမရောက်ဘူးနော်စိတ်ကသူကဟရိယဝုထုကိုအခုဆိုတော့ရာဂနဲ့ရှင်တွဲနေတယ်အခုပြောနေတယ်မနောဓာရီကဇောဂတိစိတ်နဲ့သက္ကုဒ္ဓရိကဇောဝတိစိတ်စိတ်တွေပဲဆိုကြပါစို့နော်သက္ကုဒ္ဓရိကဇောဝတိစိတ်စိတ်တွေမှာသက္ကုအကြည်တတ်သက္ကုဝိညာဉ်ကသက္ကုအကြည်တတ်ကိုဖြည့်ဖြည့်ပြီးဉာဏ်နဲ့စိတ်စိတ်တွေကဟရိယဝုဒ္ဓကိုဖြည့်ဖြည့်ကြတယ်မနောဓာရိကဇောဝတိစိတ်စိတ်တွေကြတာဟရိယဝုဒ္ဓကိုပဲဖြည့်ဖြည့်ဟရိယဝုဒ္ဓဒီမိမိရဲ့နှလုံးအိမ်အတွင်းဆက်ပြောသွားလာနေတဲ့သွေးမှာဖြည့်ပြီးတော့ဟရိယဝုဒ္ဓရုပ်တွေဖြစ်နေတယ်အဲဒီအဲဒီဟရိယဝုဒ္ဓရုပ်ကတော့ဖြည့်တွေ့ပြီးတော့အတိစိတ်ကဖြစ်တယ်သက္ကုအကြည်တတ်ကိုဖြည့်ဖြည့်တယ်အနံကြရအနာဂီတနဲ့ဘုခဏကဟရိယဝုထုအနံကြရနှခေါင်းအဂီတနဲ့ဟရိယဝုထုအနံပြီးတဲ့စိတ်စိတ်တွေနော်အတန်ပြီးတဲ့စိတ်စိတ်တွေအယတာပြီးတဲ့စိတ်စိတ်တွေကြရဆိုဒီဝအဂီတနဲ့ဟရိယဝုထုအတွေ့အကြုံကိုပြီးတဲ့စိတ်စိတ်တွေကြရကာယအဂီတနဲ့ဟရိယဝုထုနော်အဲဒီလိုဉာဏ်နဲ့ဓမ္မယုံအမြင်ရတဲ့တရားစုကိုနှမ်းပြီးပြည်တဲ့စိတ်တည်းကြတာဟရိယဝုဒ္ဓကိုပဲဖြစ်ဖြစ်အဲ့ဒီဝုဒ္ဓရောက်ချက်ခုဒီမိမိရဲ့ခန္ဓာအတွင်းမှာသာရှိတယ်အပြည့်မှရှိတာဟုတ်သလားမဟုတ်ဘူးဒါကြောင့်စိတ်ဒီအပြည့်မှတော့ဖြစ်နေတယ်ဆိုတာမရှိဘူးမရှိတော့ဒီသင်္ကန်းကလေးဝင်းဝင်းတောက်နေတာဒီကိုကိုယ်သဘောကျတယ်နည်းနည်းပန်းနေတဲ့ပေါ်လေးဒီကကြီးတွေတော့ဒီမှာကြီးတွေကသင်္ကန်းဝုတ်ခွေရတောင်းမှုလားမတောင်းမှုလားတော့မပြတ်တတ်ဘူးနော်အဲ့ဒီသင်္ကန်းကိုနှမ်းပြီးအာယုံကြီးပြီးရင်အဲ့ဒီသင်္ကန်းကဒီဝင်းမလို့အပြည့်မှလမ်းလာခြင်းနဲ့ကိုစိတ်ကအပြင်းတော်တာမဟုတ်ဘူးနော်မိမိညှုတ်ကိန်းချင်းလိုက်တဲ့နှလုံးသွင်းလိုက်တဲ့ပေါ့နော်အာရုံယူလိုက်တဲ့ဒီသင်္ကကအစရှိတဲ့ဝိထုတည်ရှိတဲ့ကဒီဘုံမလားအကြည့်တက်မှလက်လက်ပြီးခင်တာပဲခင်လိုက်တဲ့အချိန်ခါမှာခုဒီမှာယူပါရုံလေးတစ်ခုကိုအာရုံယူလိုက်ပြီးတက်ခုအကြည့်တက်နဲ့ဘုံမလားအကြည့်တက်ကိုခုတော့သိသိပြီးတော့အိတ်ထဖြစ်တဲ့အယောင်လေးတစ်ခုပေါ့ခဏကသင်္ကအယောင်တို့လို့ရွှေအယောင်တို့လို့ပေါ့ကိုနှိမ့်ဆက်နေတဲ့အယောင်တစ်ခုကိုအာရုံယူတယ်နော်အဲ့တော့အဲ့ဒီလိုအယောင်တစ်ခုကိုလှမ်းပြီးအာယုံယူလိုက်တာနဲ့ဒီအယောင်ကိုလိုလားတောင့်တနှစ်သက်ခဲ့ပဲဆိုရင်တဲ့ကာမရာဂတန်ရောက်ခြင်းဖြစ်ဒီတော့လိုလားတောင့်တနှစ်သက်ခဲ့တယ်ဆိုရင်ဒီအယောင်လေးကိုတို့ဗတ်လှရဲလို့ဆုံးဖြတ်ချက်ချတယ်နော်တို့ဗတ်လို့ဆုံးဖြတ်ချက်ချလိုက်လို့ရှိရင်ဒီယူပါယုံအပေါ်နဲ့လိုလားတက်မဲ့နေတဲ့ကာမရာဂတန်ရောက်ခြင်းတစ်ခုပေါ်လာမယ်ဒီနေ့ကမိုးရဲ့မနေနိုင်ဘူးဟုတ်တယ်မဟုတ်လားဘယ်လည်းကောင်းမှမပန်ဆင်းရရင်မနေနိုင်ဘူးဆိုတဲ့ဒီစိတ်ထားမျိုးလေးတွေပေါ်လာလိမ့်နော်အဲ့ဒါကခုနကသင်္ကြန်ကလို့နှလုံးသွင်းမှားတယ်ဒီချက်နော်အ အနည်းအားဖြင့်လူ့ဘလိုနှလုံးသွင်းမှားနေတယ်။အကြိမ်ကြိမ်ဒီသင်္ကေတကိုဖွင့်ပြီးတလေးပါစိတ်နှင်မယ်ဆိုရင်ဘာဖြစ်သွားလဲ။ကလအမှုန်ကြီးဖြစ်တယ်။အမှုန်လေးတွေကိုတမုံတမုံတက်ခွလိုက်ရင်ဝဇဝီအာဘောဒီဇောဝါယောအစင်းနဲ့ရတ္တဩဇာသဘောတရားရှိခုရှိရှိကြတယ်။ဒီလိုခေါ်တဲ့ဥတုတ္တကြောင့်ဖြစ်နေတယ်။ဒီလိုဥဒ္ဓကြောင့်ဖြစ်ပေါ်နေတဲ့ယုတ်တရားအစုအကုန်ပဲလို့သိရင်မှန်တယ်။အနိစ္စတရားအစုအကုန်ဒုက္ခအစုအကုန်အနတ္တတရားအစုအကုန်နေပဲလို့သိတယ်မှန်နေတယ်။အဲ့ဒီလိုမတည်ပဲကြောင်းညာဆလံပြီးတော့ဒီနေ့ကလည်းသိမယ်သူ့ဘအတင့်တယ်လှတယ်ကောင်းတယ်လို့သိနေဆိုရင်တော့ဒီအသိဒီမှန်တယ်။အသိမှမှုကိုအခြေခံပြီးတော့မှဒီအယုံအပေါ်နဲ့ဒေတာတက်မဲ့တဲ့အခါကတခုပေါ်လာတယ်။အဲ့ဒီဒွေတတ်တတ်မဲ့နေတဲ့ရာဂအဲ့ချိန်ရှင်နေဆိုလို့ရှိရင်ဘာလို့ရလဲဒီအတိမှနေရမှာအတိမှအစာထုတ်ပေးဖို့လိုတယ်ရူပေခောပေခုအနိစ္စတောဇာနာတောပတ္တတောဝိဇ္ဇာပိဟိယတိဝိဇ္ဇာဩဘိသတိဟောသက္ကရဏဝိဇ္ဇာတန်ရုပ်ပါဠိတော်များမှာဟောထားတယ်နော်သက္ကုံခောပေခုအနိစ္စတောဇာနာတောပတ္တတောဝိဇ္ဇာပိဟိယတိဝိဇ္ဇာဩဘိသတိရူပေခောပေခုအနိစ္စတောဇာနာတောပတ္တတောအဝိဇ္ဇာပိဟိယတိဝိဇ္ဇာဥပ္ပိသတိသက်သောအကြည့်တကောအနိစ္စလို့သိမယ်ဒုက္ခလို့သိမယ်အနတ္တလို့သိမယ်မြင်မယ်ဆိုလို့ရှိရင်အဝိဇ္ဇာပြောက်တဲ့ဝိဇ္ဇာညာပေါ်လာတယ်ဒီယူပါယုံကလည်းအနိစ္စလို့သိမယ်ဒုက္ခလို့သိမယ်အနတ္တလို့သိမယ်အတုပလို့သိမယ်ဆိုရင်အဝိဇ္ဇာပြောက်ပြီးဝိဇ္ဇာညာပေါ်လာတယ်လို့ဒီလိုဟောထားတော့အဝိဇ္ဇာညာမှာဝိဇ္ဇာညာကိုအစမ်းထိုးခြင်းဒီယူပါယုံကပရမတ်ဆိုင်အောင်ရှိပါဘာမှဉာဏ်မြင်စိတ်တဲ့ကောင်မှဒီယူပါယုံကိုအနိစ္စဒုက္ခအနတ္တလို့လက္ခဏာသုံးတန်တင်ပြီးသိလိုက်တဲ့အဝိဇ္ဇာပြောက်ပြီးဝိဇ္ဇာဉာဏ်နေပေါ်လာလိမ့်မယ်။အဲဒီဝိဇ္ဇာဉာဏ်ကဒီအဝိဇ္ဇာကိုတိုက်ခဲ့နှိမ့်တဲ့သွန်အားရှိတယ်။အဲဒီသွန်အားကိုလိုချင်လို့ဒီအကုသိုလ်တရားတွေကိုလည်းဓမ္မမြတ်စွာဘုရားကရှင်းပွားသုံးသပ်ဖို့ဉာဏ်ကြားနေတယ်။ကိုယ်ကပြပြသိဖို့ဉာဏ်ကြားနေတယ်နော်။နောက်တစ်ခုဘုရားတို့ဒီထဲမှာတော့မပါပါဘူးခုနကအယောဒိသောမနတိကာရအပိုင်းမှာတော့ပါလိမ့်မယ်နော်အဲဒီအပိုင်းနဲ့ပတ်သက်လို့နောက်မှထပ်ပြောမယ်ကာမရကတန်ရုံရှင်ဖြစ်ပုံပြီးပြီနောက်တစ်ခုအနိဋ္ဌာရမဏိကုသ္တတော်ပရိပတ်တန်ပညောဇနဥပ္ပိသတိအနိဋ္ဌာရမဏိအလိုမရှိအပ်တဲ့အနိဋ္ဌယုံဆိုင်ယူမယုံလေးကမိမိအလိုမရှိဘူးဆိုကြတယ်နော်အနိဋ္ဌဖြစ်နေပြီအနိဋ္ဌဖြစ်တဲ့ဒီယူပါယုံဆိုင်ဒါဖြစ်တယ်ကုသ္တတော်အမြတ်ထရေနေတဲ့ပုဂ္ဂိုလ်ရဲ့တန်တန်၌ပရိက္ခာဉ္ဇောဇဏံပရိက္ခာတန်ရောစေတရားဒီဥပ္ပိသတိဖြစ်ပေါ်နေလာ၏ပရိက္ခာတန်ရောစေဆရာကတော့ဒေါသစိတ်ဖြစ်တယ်စိတ်ခက်ထန်ကြမ်းတမ်းနေတဲ့ဓာတ်တဘာဝတစ်ခုခက်ထန်ကြမ်းတမ်းနေတဲ့ဒေါသအဲ့ဒီဒေါသပန်နေတဲ့တန်ရောစေကျိုးတချောင်းမှာသူလည်းဖြေရတာခက်တယ်ဒိယာနဲ့ဘဝတိထမကရောဒီလိုကလူသားကရောပြီးခနေတာမဟုတ်ဘူးချော့လို့မရဘူးဒေါသကတိတ်ကြီးကြည့်နေတယ်နော်ခဏခဏတော့ပြောမှုပါတယ်မပြောဘူးလို့တဲ့ပုံကိုယ်ဒီနည်းနည်းလေးတော့မမှုနာလေးတစ်ခုပြောလိုက်အောင်ဦးစဉ်အရှင်တော်ကြောင့်ဒီတော့နော်ကန္နာလေးပိုင်းဆိုတဲ့အပိုင်းတစ်ပိုင်းကြည့်အဲ့ဒီအပိုင်းတစ်ပိုင်းမှာနှုတ်သီးခတ်စွာစွာဒီကမာကြီးတယောက်နေတယ်ဒီဒီကမာကအဲ့ဒီကန္နာလေးပိုင်းကကန္နာကြီးပိုင်းကန္နာကြီးပိုင်းအဲ့ဒီကန္နာကြီးပိုင်းကလူတွေကဘယ်လိုမှအရှင်ပြန်ပြီးတော့ရမ်းမဖြစ်ရဲဘူးသူ့နှုတ်ဒီကြောင်းလုံးဒီနေ့တော့သူနဲ့အင်းလေးချင်းကပ်ပြီးတော့နှစ်ပြင်ဘက်ကတခါတယောက်ကကြောင်းလာပြီးအိမ်ထားပြီးနေလိုက်နေလိုက်တော့ကလေးချင်းရံဖြစ်ကြတယ်လေသူပါလေကလေးချင်းရံဖြစ်တော့ကလေးချင်းမသိမြရတာကနေအခြေခံပြီးတော့ဒီကဘက်ကနှုတ်ပြီးကောင်းတော့မိဘချင်းနဲ့အိမ်ကိုလာပြီးဆင်းပြီးအိမ်ထဲကနေရံတွေ့ညနေတော့ညံတွေ့ခံရတဲ့တခါကြီးနှစ်ပြင်ကကြောင်းလာတဲ့တခါကြီးတော့ဘာတခွန်းမှပြန်မပြောဘူးဒါပဲထိုင်ကြည့်နေတယ်ဆိုင်ကြီးနေပြီရန်တို့လိုဘာမှမပြောဘူးသူဆဲလို့ဆိုလို့ဝါပြီဆိုတော့ဒီကမကပြန်သွားဘာမှမပြောတာပေါ့ပြန်တော့တဲ့အချိန်ကျတော့ဒီဘက်ကဒီကကြီးကလိုက်သွားတယ်ဖြစ်ကောင်းမှဖြစ်ကောင်းမှလောင်းလို့ဆဲနေအောင်ပြန်ခေါ်လိုက်ကြတယ်ပြန်လာပြန်လဲအင်းရှိလာဆဲခံတာပဲဒီဟာသမီးကူးငါသမီးစားမယ်ဒီကကြီးကတို့ဒီကမကိုသမီးစားအောင်မယ်ဆိုပြီးသမီးလေးကဒီခုကန်သမီးထိုင်စားဟိုဒီကမကြီးကအင်းရှိကနေဆဲနောက်ပဲဆက်စပ်တစ်ခုမှပြန်မပြောဘူးဆဲလုံးတုံဝပြီဆိုတော့ဒီကပြန်သွားပြန်တယ်ပြန်သွားတော့ဒီကကြီးကသမင်းဆန်းရနေထားပြီးလိုက်သွားပြန်စိတ်ကောင်းမစိတ်ကောင်းမလောင်းလေးဆဲလုံးပြန်ပြီးခေါ်ပြန်တယ်ပြန်ခေါ်တော့ဒီကကမလာပြီးဖြတ်ဆဲပြန်တာပဲ ဆက်ပြီးခင်းစားပြီးထိုင်စလိုက်ပါလေတော့ညီလေးတွေပါလေတော့ဒီလိုပဲထိုင်နေလိုက်ထိုင်နေပြီးတော့နောက်တော့တချို့ချင်းဒီကမောက်ကဆဲပါမြန်တော့အတန်မထွက်တော့အတန်မထွက်ဆက်နဲ့ပြန်သွားရောပြန်သွားတဲ့အချိန်ကကျတော့ဒီကလိုက်ပြီးတော့ဒီကခေါ်ဆင်းနေစိတ်ကောင်းမှစိတ်ကောင်းမှလောင်းရင်းဆဲလိုက်အောင်မတက်နိုင်တော့ဒေါသဒေါသဖွင့်တော့မလားမတက်နိုင်တဲ့အခါကျတော့တကားကအဲ့လောက်နဲ့ညံ့နေတော့အကောင်းသားပဲဒါပြင်းနဲ့သူကအနိုင်ယူပြီးအဲ့ဒီမှာတကားပြန်ဆဲတယ်ဒီကမှတခွမပြန်မပြောနိုင်တော့အဲ့ဒီအနိဋ္ဌာယုံပေါ့ဒါအနိဋ္ဌာယုံတစ်ခုနဲ့တွေ့လို့ရှိရင်ဘာဖြစ်လဲကုသဒေါသထွက်ဒေါသထွက်နေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာပဋိက္ခဏံရောခြင်းတရားပေါ်လာတယ်အဲ့ဒီဒေါသကိုကြည်အောင်သွားပြီးဖြေပြီးဒီကမှကမဖြေနိုင်ဘူးသူ့ကိုတောင်းကုန်ပြောကြည့်ပြောလို့လက်မခံကောင်းကောင်းပြောလို့မရတဲ့အတွက်သူပြက်ကျက်မြင့်စင်းကအကုန်လှုပ်ပေးလိုက်တယ်နောက်ဆုံးအတမ်းမထွက်ပါပဲငြိမ်သွားတော့ဟုတ်တယ်ဟုတ်လားကဲလာရောက်ရင်ပဋိက္ခဏံရောက်ရင်ပေါ်လာတယ်ဆိုတော့ရှုဘက်ကတော့မိမိနှိမ့်ချိုက်နေတဲ့ယူပါရုံကိုနှံ့အာယုံယူခဲ့ရင်သူ့ဘက်လို့ဆုံးဖြတ်ခြင်းကမ္မရာကတန်ရောက်ရင်ဖြစ်အဲဒီတော့အဲ့ဒီကမ္မရာကတန်ရောက်ရင်ဖြစ်ပြီးတဲ့အခါနောက်ထပ်ပဋိက္ခဏံရောက်ရင်ဒေါသတန်ရောက်ရင်တခုရှုခြင်းနဲ့ဖြစ်မကြိုက်တဲ့ယူပါရုံတခုကိုအနှံ့ပြီးအာယုံယူရမကြိုက်တဲ့ယူပါရုံတစ်ခုဆိုတာကတော့ငယ်ငယ်လေးကလေးဘာဝဆိုင်တာဖြစ်တတ်ပါတယ်နော်။တယောက်နဲ့တယောက်မတည့်ပြီဆိုလို့ချင်းဘာလုပ်လဲ။တယောက်စီစာရွက်ကလေးကိုတယောက်ကမှင်းနဲ့ပိတ်တို့လိုက်တယ်။ဟုတ်တယ်ဟုတ်လား။တယောက်အင်းကြီးကိုတယောက်ကမှင်းနဲ့ပိတ်တို့လိုက်တယ်။ဘုဘကတစ်ခါကဒေါသဖြစ်။အယောင်ကိုအာယုံယူပြီးတော့ဒေါသဖြစ်။ဒီမှာကယူပါရုံနဲ့ပတ်သက်လို့ဖွင့်ကြတော့ယူပါရုံအာယုံယူရှိပါပါတယ်။အဲ့ဒီပုံစံတော့ပေါ့မိမိအယောင်လေးပြက်သွားအောင်လာပြီးဖြည့်ဆည်းလိုက်တဲ့အတွက်ရှင်းချင်းမှာမကြိုက်ဘူးဒေါသဖြစ်အဲ့ဒီအဖြည့်ဆည်းခံရတဲ့အယောင်လေးကိုနှံအာယုံယူလိုက်ရင်ဒီဒေါသလေးပြန်ပေါ်လာတယ်လို့မအတိတ်ကဖြစ်ခဲ့ဖို့တဲ့ဒေါသကိုပြန်အာယုံယူရှုလည်းရတော့ရပါနော်သို့တော့လောလောဆယ်ဖြစ်နေကြပေါ့အယောင်နဲ့ပတ်သက်လို့ဖြစ်နေကြဒေါသတစ်ခုကိုနှံအာယုံယူခြင်းပေါ်လာလိမ့်နောက်တစ်ခုသမေတဝမန္နာကောတိအင်းညောဧတံအာရမဏဝိဘဝေတောတမတော်အဋ္ဌိတိမညတော်မနတဉ္ဇောဇနာဥပိ္ပစတိမင်္ဂကိုသမိတော်ဝါထား၍ကောသိငါမတပါတော့ကောသိအင်းဤညောငါမတပါတော့ကောသိဒီဆုံးပြတော်သူသည်ဧတံအရမဏဤယူပါယုံကိုဥပဝေတုံရှင်းတင်ချာချဖြစ်စေခြင်းဟောဝါပြုလို့အန်တော်ဟာတမတော်သွမ်းနိုင်သောသူကြီးဒီနတ်အဋ္ဌိမရှိပေယုဂလကလေးတွေတခွဲပြီနော်ယုဂလကလေးတွေရှိလို့ရပြီယုဂလတခုအတွက်မှတည်ရှိနေတဲ့ယူပါယုံကိုဉာဏ်နဲ့ခွဲပြတ်သိပြပြီးရှိတော့ငင်းပြီ။ငါမို့လို့ရှိရတာဒီလိုပဲရှိလို့ရ။မနက်ကြည့်သွားတယ်ဟုတ်ပလား။ငါမို့လို့ရှိရတာလို့မိမိကိုယ်ကိုမိမိအထင်ကြီးလိုက်ရင်ဘာဖြစ်လဲ။မာနတန်ရောစဉ်ဖြစ်ပေါ်လာတယ်။ယုဂလကအယောင်ကိုအာယုံယူပြီးရှိပြီနော်။ဒီမာနတန်ရောစဉ်တွေချက်ချင်းပေါ်လာလိမ့်။ကဲအဲ့ဒီဇောတွေမှာသက္ကုဒ္ဓရိကဇောဝိသီပဲဖြစ်ဖြစ်ယူမယုံကစနဲ့အာယုံယူနေတဲ့မနောဓာရိကဇောဝိထီမှာပဲဖြစ်ဖြစ်နော်ဒီဇောရီမှာအကုသိုလ်ဇောရီကပေါ်လာလိမ့်သို့တော့သက္ကုဒ္ဓရဝိထီမှာရှိတဲ့ဇောကတော့အကုသိုလ်ဖြစ်အောင်ပြတာပါသူကအကျိုးပေးနိုင်တော့အောင်ပရိသန္တိတစ်ခုကိုအကျိုးပေးနိုင်တော့အောင်မကောင်းလှပါဘူးအာယုန်ဒီတော့မနတိကာရဖြစ်ဖြစ်ရင်အကုသိုလ်ဇောရီဆိုတဲ့သဘောနောက်ကလေးတည်းတယ်နောက်ကမနောဓာရဝိထီတွေမှာပါနေတဲ့ဇောရီကလည်းအချိန်မှာအကောင်းဒီမှာကဆက်လက်ပြီးအာယုံယူနေတဲ့မနောဓာရိကဝိသီတွေမှာလဲ၄ဝိသီလောက်အတိအရှင်းအဝါတိတ်အာမကောင်းနေဘူး၅ဝိသီကနေနောက်ပိုင်းဝိသီတွေလောက်မှလာတယ်ဒီလောဘဒေါသမောဟစတဲ့ဇောတွေရဲ့အရှင်းအဝါဒီဘူအာကောင်းတာဒီသဘောရှိနော်အဲ့ဒီနောက်ပိုင်းဝိသီတွေမှာတော့ပို့ပြီးသင်ရှားလိုက်ကဲမနတယောစဉ်ပြီးတော့နောက်တယောစဉ်တစ်ခုကတော့လဲဣဒံရူပရမဏနိစ္စံသောဝတိကနာတော်တိတိပညာသနာဥပိ္ပစတိဣဒံရူပံရမဏံထောယူပါယုံတိနိစ္စံမြဲဤတို့ဟောခိုင်ကဤတိဤတော့ကနာတော်ဆွေယူတဲ့ပုဂ္ဂိုလ်ရဲ့သန္တန်၌ဒိဋ္ဌိတံပညာဇဏ္ဍဒိဋ္ဌိတံရောစဉ်တရားဒီဥပ္ပေစတိဖြစ်ပေါ်၍လာ၏ဒိဋ္ဌိတံရောစဉ်တစ်ခုရှိတယ်ဒီပါယုံနဲ့ကနိစ္စလို့နှံပြီးဆွေယူကြည့်ဒုက္ခလို့နှံဆွေယူကြည့်ဒုက္ခလို့နှံဆွေယူကြည့်အတ္တလို့နှံဆွေယူကြည့်နိစ္စဒုက္ခအတ္တဒုက္ခလို့ဆွေလွန်ယုံကြည်နေတဲ့ယုံကြည်ချက်ကဒိဋ္ဌိနိစ္စဒုက္ခအတ္တဒုက္ခဘာပဲလို့အတိမှန်နေတဲ့သဘောကအဝိဇ္ဇာမတူဘူးနော်အဝိဇ္ဇာမပါဘဲနဲ့ဒီဒိဋ္ဌိဖြစ်လို့မရဘူးဒါကြောင့်ဖြစ်တဲ့ဖြစ်တတ်တဲ့ယုံတရားနဲ့တရားအကြောင်းတရားအကျိုးတရားအနိစ္စတရားဒုက္ခတရားအနတ္တတရားဆိုတဲ့ဒီအာယုန်လေးပေါ်နဲ့မဖြစ်ဘဲမဖြစ်တဲ့မဖြစ်တတ်တဲ့ ရောင်ကြမိမှာပုဂ္ဂိုလ်တ attva စတဲ့ဒီအာယုန်ရဲ့အပေါ်နဲ့အစိတ်တည်းအဖြစ်မြနေမှုကိုပဲဝိညာဉ်လို့ခေါ်ရအတိမှားနေတဲ့သဘောပဲနော်အဲဒါဒီအပေါ်ရင်းကနိစ္စပဲမြဲတဲ့ဒုဝခံကနဲ့တတ္တတ္တဒီတ္တနဲ့အာဝုပ္ပရိနာမဓမ္မဖောက်ပြန်မှုပြည့်စုံမှုမရှိဘူးစသည်ဖြင့်ဒီလိုဆွဲယူအဲဒီလိုဆွဲယူတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဒိဋ္ဌိတရားစဉ်တရားတစ်ခုပေါ်လာတယ်။အဲဒီဒိဋ္ဌိဟာလည်းဒိဋ္ဌိတစ်ခုနဲ့ဖြစ်တာတော့မဟုတ်ဘူးနော်။ခုနကအဝိဇ္ဇာရဲ့အကူအညီပါတယ်။အဝိဇ္ဇာနဲ့ဒိဋ္ဌိနှလုံးနဲ့ဖြစ်တယ်ဒီလိုတော့မဆုံးလို့ပါဘူး။လောဘဒိဋ္ဌိအုပ်စုစိတ်တွေနဲ့အလုံးညီဝင်ရအဖြစ်တော့အလုံး20အုပ်စုတွေလည်းဆိုင်တယ်နော်။ဒီဒီလည်းပါမယ်။ဆိုရင်တော့အလုံး20ပဲပိဋိမပါရင်19နာတင်္ခာရိကဖြစ်နေခဲ့မယ်ဆိုရင်တော့ဌိနမိတ်္တပါတယ်။အတင်္ခာရိကဖြစ်မယ်တိုက်တွန်းဖို့မရှိဘူးဆိုရင်ဌိနမိတ်္တမပါဘူးနော်။ဒါကြောင့်ဒီညပါယုံနဲ့ပတ်သက်ပြီးတော့လောဘဒိဋ္ဌိအုပ်စု၄ချက်ရှိလို့ရတယ်။ပိဋိမပါရင်ဥပ္ပခဝေနာပိဋိပါရင်သမ္မနာတဝေနာ။ဌိနမိတ်္တသတ္တင်္ခာရိကဖြစ်ရင်ဌိနမိတ်္တပါရင်အတင်္ခာရိကဖြစ်ရင်ဌိနမိတ်္တမပါဘူး။ဒါကြောင့်ဌိနမိတ်္တပါရမပါရာပိဋိပါရမပါရာတွဲလိုက်တဲ့အခါကျတော့၄ချက်ဖြစ်သွားတယ်နော်။လောဘဒိဋ္ဌိအုပ်စုကအဲ့ဒီလောဘစိတ်တွေစကုလုံးလောဘဒိဋ္ဌိအုပ်စုမှာရှိတာနော်။အဲ့တော့အဲ့ဒီလောဘဒိဋ္ဌိအုပ်စုတစ်ခုကိုတော့ဒီလိုနည်းနည်းလေးရှုနေတဲ့ယောဂီများသဘောပေါက်ရင်အတွက်နည်းနည်းတော့ဖြတ်ကြောမယ်နော်။ဒါတော့ဒီညပါယုံလေးကိုနိစ္စဒုက္ခလို့ဒီဘက်မှာတော့ယောဂီကယူလိုက်ရင်တော့အာဟုတုဇောရင်ဇောရင်ဆိုလို့ဒါဆရာသမားတင်ပေးတဲ့အတိုင်းသာကလာတဲ့အတိုင်းသာရှုရတယ်။ဒီအချိန်ခါမှာယောဂီမှာတော့ဒီယုတ်ရနံတရားဒီဖြစ်ပြီးဖြစ်တဲ့သဘောကတော့မြင်နေတော့မြင်နေပြီဖြစ်သွားတယ်နော်။ဒါတော့ဒီလိုဆွေးနွေးခဲ့ရင်ဒီအကုသိုလ်ဇောဖြစ်နိုင်တယ်ဆိုတာကိုသဘောပေါက်အောင်သာရှိနေရနော်။ဒါပြင်းနဲ့အဲ့ဒီယူပါယုံလေးဆိုသူ့ကလှတယ်လို့ယူတဲ့စိတ်သားဒါကတော့ဖြစ်ကောင်းဖြစ်တယ်။နော်နေစာလို့ဟာလို့ယူတဲ့စိတ်သားကမဖြစ်ဘူးဒီလိုကမဆုံးတော့မဆုံးတော့ဘူးနော်ဖြစ်နိုင်ပါတယ်။ဒါတော့အဲ့ဒီမှာဒီသူ့ပါဆိုတာနဲ့ပတ်သက်ပြီးတော့နည်းနည်းလေးသဘောပေါက်အောင်သိစလေးလေးအလုံး20ဖြစ်တာကိုနည်းနည်းလေးဖြတ်ပြီးပြောမယ်နော်။အဲ့ဒါဒီယုတ်ကလဆက်ဖို့ကြီးနဲ့ဝိမနောအတိတကိုကုသသိသိပြီးတော့ယုတ်ကလတက်ဖို့သုံးဖို့ယုတ်ကလအများစုကိုနှစ်ချက်ကြီးတဲ့ယုတ်ကလအများစုရဲ့အကြောင်းလေးကိုသင်အာရုံကြည့်ပေါ့အပြင်ပိဋကအကြောင်းလေးရတယ်အတင်းအဆက်တဲ့အကြောင်းလေးရတယ်ပိဋကအကြောင်းဆိုလို့ချင်းလည်းခုနကကိုနှစ်ချက်ကြီးတဲ့စိနကအကြောင်းလေးပေါ့နော်လမ်းပြီးအာရုံယူကြည့်လိုက်ရင်သူအကြောင်းကဒီဆက်ဖို့အတိတနဲ့ဝိမနောအတိတမှာအရင်လူလာပြီးရက်ခတ်ရက်ခတ်ပြီးတဲ့အချိန်ခါမှာသူယူပါယုံအကြောင်းကိုသူ့ဘာလို့မိမိကအရှင်ရှင်ဆုံးဖြတ်ကြည့်သူ့ဘာလို့အရှင်ရှင်ဆုံးဖြတ်လိုက်တဲ့နေ့ဒီစဉ်နေတဲ့တို့ဘာလို့အတိမှနေတဲ့နော်ဇောဝိတိစိတ်အစဉ်လေးပေါ်လာလိမ့်မယ်အဲ့ဒီဇောဝိတိစိတ်အစဉ်လေးမှာစိတ်ကလေးအလုံး20ကြည့်တော့အဲ့ဒီအလုံး20ကိုနည်းနည်းကွက်ပြီးပြောချင်အောင်အဲ့တော့ဝိတိစဉ်အရကတော့သစ္စာတရားဝဇ္ဇသက္ကဝိညာဉ်တမရိစဉ်တရိလဟုတ်သောဇောခုနှစ်ကြိမ်တရားရုပ်နှစ်ကြိမ်ဒီလိုဖြစ်မယ်အဲ့ဒီဟုတ်သောရဲ့ဆုံးဖြတ်ချက်ကတို့ဘာလို့ဆုံးဖြတ်လိုက်တယ်နော်ဆုံးဖြတ်လိုက်တဲ့အတွက်နည်းနည်းလေးဖတ်တော့ပြောမယ်ဒီဆက်မှာအပြီးမှာအခြေခံရှိတဲ့ပုံစံရှိတယ်ဒါကြီးပြောကြတော့မေးဘူးတယ်ဘုသောကဆုံးဖြတ်တယ်ဆိုတော့ဘုသောကဆုံးဖြတ်ထားလားအဲ့ဒီဘုသောစိတ်နဲ့ရှင်တွဲနေတဲ့အရိမောကကဆုံးဖြတ်ထားလားဆိုပြီးဒီလိုမေးဘူးတယ်အဲ့ဒီဘုသောနဲ့ရှင်တွဲနေတဲ့စိတ်တွေကဘယ်နှလုံးရှိလဲခဏလုံးအတိစိတ်ဖန်တာဝရဏတင်ညာစေနာဣဇဂတဇီဝိတမနတိကာရဥဒ္ဒဝိသရအတိမောကဝရိယဆိုပြီးစိတ်တွေကခဏလုံးရှိနေအဲ့ဒီခဏလုံးနဲ့မှအတိမောကရဲ့ဆုံးဖြတ်ချက်ဘုသောစိတ်ကဆုံးဖြတ်တာတော့မဟုတ်ဘူး။သို့တော့ဒီအတိမောက္ခဒီဘုသောစိတ်နဲ့ရှင်ပြည့်ပြီးဖြစ်တဲ့အတွက်ဘုသောရဲ့ဆုံးဖြတ်ချက်ဆိုပြီးတော့ဒီလိုခေါ်လိုက်တာဒီလိုကော။ဒါပြင်အတိစိတ်ကမဆုံးဖြတ်ရင်သူကဘာလုပ်လဲလို့မေးတော့အတိစိတ်တို့ရဲ့သဘောကဇာနနာမဥပလတ္တိ။ပြီးတယ်ပြီးတယ်ဆိုတော့အာယုံနှမ်းယူယူလို့ရတဲ့သဘောမျှတာဖြစ်တယ်။အာယုံယူယူလို့ရတဲ့သဘောလေးပဲသူကအာယုံကိုယူတဲ့သဘောအာယုံကိုတိနေတဲ့သဘောပဲသူရဲ့သဘောဝလက္ခဏာကိုပရမတ်တို့ကသွန်ရိုးဓမ္မတာရှိသလားမရှိဘူးအတိမောက္ခစိတ္တရဲ့ဆုံးဖြတ်ချက်နော်အဲ့ဒီဆုံးဖြတ်ချက်ကသူကလည်းဆုံးဖြတ်ချက်ချက်လိုက်ပြီးသူကတော့နောက်ကဇောရီဇောရီဇောရီရဲ့အချိန်ခါမှာအတိစိတ်ကခုနကသူကလည်းအဆုံးဖြတ်ခံရတဲ့ယူပါယုံအယောင်ပေါ့သင်္ကေတကအယောင်ပဲဆိုကြပါလို့နော်ယူပါယုံအယောင်ကိုရယူခြင်းသဘောကအတိစိတ်နော်ဖတာယူပါယုံအယံကိုတွေ့ထီတော့အချင်းအချင်းဖြေခြင်းသဘောဝေဒနာယူပါယုံအယံအရတာကိုခံစားခြင်းသဘောသောမနတာပဲဖြေကြလို့တိတိပါနော်မေညာယူပါယုံအယံကိုလူဘလို့မှတ်သားခြင်းသဘော ဒီနေ့ညဘာရောအယောင်တဲ့သိစရိတ်တဲ့ရှင်မဲ့တန်းကျော်တရားစုတွေကိုရောက်အောင်သိဆိုပေးခြင်းလှုပ်ဆိုပေးခြင်းသဘောဒီကနေ့ကညဘာရောအယောင်တစ်ခုလေးပေါ်သို့သိကြရောက်နေခြင်းသဘောဇီဝိတရှင်မဲ့သိစရိတ်တန်းကျော်တရားတွေကိုစောင့်ရှောက်ပေးခြင်းသဘောမနတိကာရညဘာရောအယောင်တဲ့ရှင်မဲ့သိစရိတ်တန်းကျော်တရားတွေကိုဥနဲ့တွန်းပို့ပေးခြင်းသဘောဒါကတပ္ပသိတတရဏသတိခုနှလုံးနဲ့အသိစိတ်တစ်လုံးပေါင်းလိုက်ရင်သိဖို့ရှိပါတယ်နော်ပကင်းစရိတ်အဲဒီမှာဝိတဲ့ယူပါရောအယောင်ကတ်တဲ့စိတ်ကိုရှိရှိသိသိချင်းတဲ့ဘောဝိသရယူပါရောအယောင်ကတ်ထက်ခါတက်ခါသုံးသပ်ဆင်ခြင်နေခြင်းတဲ့ဘောဘယ်လိုသုံးသပ်ဆင်ခြင်လဲသူ့ဘာလို့လဲနော်အဲဒီတော့ဝိသရပီတိဝိတဲ့ဝိသရအဓိမောကယူပါရောအယောင်ကိုသူ့ဘာလို့ဆုံးဖြတ်ချက်ချခြင်းတဲ့ဘောဝရိယယူပါရောအယောင်၌လောဘတော့လောဘမောဟစတဲ့အမှုလို့ရှင်တဲ့စိတ်ကလေးတွေဖြစ်အောင်ကြိုးစားအထောက်နေခြင်းသဘောဒီမှာတွေ့တဲ့တပ်မှုမှုတွေဖြစ်အောင်ဥဆောင်ပြီးတော့ကြိုးစားနေနော်ရှင်တဲ့စိတ်ကလေးတွေအကုန်လုံးဖြစ်အောင်ကြိုးစားနေတာပဲပြီးပြီယူပါယုံအယောင်ကိုဖြစ်တဲ့ခြင်းတော့ဆန္ဒယူပါယုံအယောင်နဲ့လိုလန်းတောင့်တနေခြင်းသဘောအဲ့ဒီတောင့်တမှုတွေကာမရာဂနဲ့ရှင်တွဲနေတဲ့အတွက်တချို့နေရာမှာကာမိဆန္ဒဆိုပြီးဒီလိုသုံးထားတယ်နော်အဲဒုရုကကမ္မထာကနဲ့တွေ့တက်တမဲ့မှုနဲ့လူလန်းတောင်းတမှုတွေသဘောပဲ။ပကင်းစိတ်လေးကဆောင်းလုံးပြီးဟောကကအကုသိုလ်စိတ်လေးတွေနဲ့အကုသိုလ်စိတ်လေးတွေကအကုသလတန္တရဏစိတ်လေးလေးလုံး။မောဟသုညပါရအယံကဒုက္ခလို့အတိမှားနေခြင်းသဘော။ဒုက္ခလို့အတိမှားတာကမောဟ။ဒုက္ခလို့ခံယူချက်ယုံကြည်ချက်မှားနေတဲ့သဘောလေးကဒိဋ္ဌိ။အဟိရိကမချက်ဘူး။ဘာရင်းကမချက်တယ်အနတ္တပမကြောက်ဘူး။ဘာရင်းကမကြောက်တယ်ဒီမြေလွန်ကျူးတဲ့အခက်ဒုညကမချက်တာမကြောက်တာအကုသိုလ်တွေဖြစ်တဲ့အကုသိုလ်တရားတွေဖြစ်တာကိုမချက်တာမကြောက်တာလောဘဖြစ်နေရတာကိုမချက်ဘူးမကြောက်ဘူးဒေါသဖြစ်နေတာကိုမချက်ဘူးမကြောက်ဘူးနော်အဲ့ဒီသဘောပြောတာနော်ဒီတော့ဒီနေရာမှာကကိုရှိနေတာကဒုညလွန်ကျူးတဲ့အပိုင်းမဟုတ်ဖြစ်နေတယ်ဒုညလွန်ကျူးတဲ့အပိုင်းမဟုတ်တဲ့အတွက်ကြောင့်ဒီမှာရောအကြောင်းကိုနှံ့အာရုံယူပြီးရှိနေတာဖြစ်ချင်းကြောင့်သူကလောဘမောဟစတဲ့အကုသိုလ်တရားတွေဖြစ်နေတာကိုမရှိချင်းသဘောအနုဒ္ဒဘကလောဘမောဟစတဲ့အကုသိုလ်တရားတွေဖြစ်တာကိုမကြောက်ချင်းသဘောဩဒိသကမငြိမ်မသက်ပြတ်နေခြင်းသဘောဒီဘယုံအယောင်ပေါ်နဲ့စိတ်ကငြိမ်သက်မှုမရှိဘူးနော်လောက်ချမ်းတယ်နော်လောဘဒီဘယုံအယောင်ကိုငတ်ဟလို့ကျွေးယူခြင်းသဘောလွန်လာတတ်မဲ့ခြင်းသဘောငါဟာလို့ပြောယူတာကတော့စိတ်ဓာတ်ထဲမှာတိမ့်ပိတ်ဆိုင်တော့ငါဟာပေါ့မတိမ့်ပိတ်ရသေးတဲ့ဟာဆိုရင်တော့လွန်လန်းတက်မယ်နေတဲ့သဘောလေးပဲနော်နောက်တစ်ခုဒိဋ္ဌိအဲဒီလောဘကိုပဲကာမရာဂနာယောစိလို့ခေါ်တာပဲနော်ဒိဋ္ဌိဆိုတာကတော့ယူပါရောအယံကိုသူ့ဘာလို့ခံယူချက်မှားနေခြင်းသဘောပေါင်းလိုက်တဲ့စိတ်ဆိတ်တွေအလုံးနဲ့ခြေပဲနော်အဲဒီအလုံးနဲ့ဆက်ကဇောဒီမှာဖြစ်ပါတယ်အဲဒီဇောရီမှာဖြစ်နေတဲ့ဒီအလုံး20ကိုစနစ်တကျမြင်အောင်လေ့ကျင့်ပေးရပါတယ်။အဲဒီလိုလေ့ကျင့်လိုက်တဲ့အချိန်ခါကျတော့မှယောဂီပုဂ္ဂိုလ်ကမနောဒရဥဇမဆေခရတိကစနစ်လုံးဇောရီမှာအလုံး20အလုံးနဲ့အလုံးနဲ့စိတ်တခဏနဲ့စိတ်တခဏတိုင်းခုနှစ်ကျင်လုံးမှာအလုံး20 20ဖြစ်သွားတာမြင်ပြီးဆိုတော့မှအဲဒီခါကျတော့မှနန္ဒီယလို့ပြောပြီးရှိပါမယ်လုံငန်းခြင်းဖြစ်တယ်နော်။ Yes.ကိုယ်ဒီနေရာမှာကတော့ကာမရာဂတရားစီအကြောင်းပြောပြီးပြီးဒေါသပရိဒတရားစီအကြောင်းလည်းပြောပြီးပြီးအဲပုံစံတူကြီးစီတော့ရှိသေးတယ်နော်မာနအကြောင်းလည်းပြောပြီးပြီးနောက်တစ်ခုယူပါယုံအကြောင်းကိုခဏကသုဘလို့ဆုံးဖြတ်ရအောင်လို့မဟုတ်ဘူးနိစ္စလို့ဆုံးဖြတ်မယ်ဒုဝလို့ဆုံးဖြတ်မယ်နိစ္စလို့ဆုံးဖြတ်မယ်ဒုက္ခလို့ဆုံးဖြတ်မယ်အတ္တလို့ဆုံးဖြတ်မယ်ဆိုရင်လည်းပုံစံအတူပဲနော်ဒါကဒိဋ္ဌိတရားစီဖြစ်တယ်နတ္တကုဧကံရူပါရမဏတတောလူခောတတတအနုခောတိဝိသိကိစ္ဆတောဝိသိကိစ္ဆတံယောသနာဥပိ္ပစတိဧကံရူပါရမဏထောယူပါယုံတိတတောလူခောတတဝါလေလောတတတတတဝါဤတတတလူခောတတဝါဤဥစ္စာလေလောတတဝါဆရာကသူတို့ဆွေးနွေးတာကတော့အတ္တပြောတာနော်တတောလူခောအတ္တလေလောတတတလူခောအတ္တဤအယောင်လေလောဣတိဤသောဝိသိကိစ္ဆတောယောမတန်တရာရှိနေတဲ့ပုဂ္ဂိုလ်ရဲ့တန်တန်နဲ့ဝိဇိကိစ္စတင်ညာသနာဝိဇိကိစ္စနာယောဇဉ်တရားဒီဥပ္ပစ္စတိဖြစ်ပေါ်လေလာ၏။ယုတ်ကလတစ်ခုရဲ့ယူပါယုံအယောင်လေးကိုနှံ့ပြီးအာရုံယူလိုက်နော်။ဒီယူပါယုံအယောင်ဒီအတ္တအမြင်လား။အတ္တဆိုတာဒီအယောင်လေးကိုမြင်ခေါ်သလား။သို့မဟုတ်ဒီအယောင်လေးဒီအတ္တရကအထွက်ပေါ်လာတဲ့ အယောင်လီလာလို့ဒီလိုတန်လေးရရှိအဲ့ဒီလိုနာမည်ချင်းတဲ့ဝိသုဒိကနာမည်တစ်ခုဒီပါယုံကိုအာယုံယူပြီးဖြစ်ပေါ်နေတယ်ဆိုရင်ကလည်းကျက်ကိုအကြည့်တဲ့ဝေမနောအကြည့်တဲ့ကုသိုလ်သိသိပြီးတော့ဒီယုတ်ကလကအယောင်တစ်ခုကိုပဲခေါင်းကဒါအတ္တရဲ့အယောင်လေးလားလို့သိကြနံမြတ်ရှိလိုက်ရှိလိုက်လို့ရှင်အတ္တရဲ့အယောင်လေးလားဆိုပြီးတော့နံမြတ်ရှိတဲ့အတွက်ဝိသေသပန်းလေးတဲ့ဇောစိတ်စိတ်ကြီးပါလာလေနော်ဒီနောက်တစ်ခုလံပါတိဘဝေဝတ္တနောဣဒံသုလဘံဇာတံတိဘုံပတ္တိတတဘောရကသင်္ညောဇနံဥပ္ပိသတိဝတ္တံပြင်စိဧကံအမံအဖြင့်တံပတ္တိဘဝေတံပတ္တိဘောအမျိုး၌လေးရအနတ်ခံခေါ်တဲ့တံပတ္တိဘောဒီပေါ့နော်ပြည့်စုံပြီးတဲ့ဘောရယ်နောငါရဝဣဒံဤယူပယုံမျိုးတိကသုလဘံယလွယ်တိဇာတံဖြစ်ပေ၏သုလဘံဇာတံယလွယ်တဲ့သဘောရှိပေ၏ဣတိဤသို့လျှင်ဘောပဋ္ဌိတ္တတံပတ္တိဘဝတစ်ခုကိုလောလောတောင့်တရနေတဲ့ပုဂ္ဂိုလ်တဏ္ဍာ၌ဘဝရကတင်ရောဇဏံဘဝရကတန်ရောဖြင့်တရားတိဥပ္ပေသတိဖြစ်ပေါ်၍လာ၏ဤလိုညီမယုံမျိုးနဘဝတို့တို့ပြည့်စုံနေတဲ့တံပတ္တိဘဝသုံးဖို့မြင်တဲ့တရားတို့လုံးပြည့်စုံနေတဲ့လူတံပတ္တိဘဝနော်အဲ့ဒီလိုတံပတ္တိဘဝတစ်ခုခုဖြစ်ခဲ့မယ်ဆိုရင်တို့အဖို့ဒီဥပိုင်းဟောအလုံးရဆွဲတဲ့သဘောရှိမှာပဲဆိုပြီးတော့ဘဝတစ်ခုခုကိုလွတ်လပ်ကြောင်းတာဖြစ်ရင်ဘဝရကတန်ရောခြင်းဖြစ်တယ်နော်အဲ့ဒါကအာယောနိကမနတိကအဖြစ်ပုံလေးတွေပဲနော်နောက်တစ်ခုအာယတိဣဝရူပံတိလပတံတမာမိယံတဝတ္တကလက်ထုံးတိတိလပတံတမာတိယံတတတိလပတံပရမဟာကတံယဇနဥပိ္ပစတိအာယတိနောက်အနာကကာလ၌လည်းပဲယောရူဣဝရူပံတိလပတံဣဇ္ဇတောတိလပတံအကျင့်ကိုနောအကျင့်ခွင့်အကျင့်နော်နောလို့ကျင့်နေတဲ့ခွင့်လို့ကျင့်နေတဲ့အကျင့်နေဒီကျင့်ခြင်းကိုကျင့်ခြင်းဖြစ်ဟုသောအကြောင်းကြောင့်တိလပတဧဝရူပံတိလပတဣဇ္ဇတောတိလပတံပရမတ္တဟုခေါ်ဆိုအပ်တဲ့အခြင်းအရာကိုသမာဓိတော်သာဆောက်တည်ပြီးပဲသမာဓိတော်သာဆောက်တည်ခြင်းကြောင့်ဧဝရူပံဤသို့သဘောရှိတဲ့ဤပါယောကိုလက်ထုံးရခြင်းခံတက်ကတကောင်းပြီးဤသို့တိလပတံမောင်းရင်တိလပတအခြင်းကိုသမာဓိဟန်တက်တာဆောက်တည်ပြီးပြည့်နေတဲ့ပုဂ္ဂိုလ်တဏ္ဍာ၌တိလပတပရမတ္တမေယောဇနံတိလပတပရမတ္တမေယောဇဉ်တရားဒီဥပ္ပဒေဖြစ်ပေါ်၏လာ၏ပုံနာတို့တိဏှာတို့ပေါ့နော်ငါလိုကြည့်နေခွေလိုကြည့်နေမြတ်စွာဘုရားကရှင်းတော်ပြီးတရားထားဖို့ကြားပါတယ်နော်